Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American စာရေး2023ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းတုံမီတာ3049နဲ့လိုင်းလာမီတာ190တို့ကနေဖျက်တိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီမနက်အတွက်အစီအစဉ်တွေကိုတာယူတမတာယူတည်ဆက်သွားမှာပါ
။ Palestine ရဲ့သားတွေကိုတတ်နိုင်သမျှအကာအကွယ်ပေးသွားမယ်လို့ပြောဆိုချက်အတိုင်း Israel ဘက်ကမလုံနိုင်ခဲ့ဘူးဆိုပြီးတော့ American နိုင်ငံရဲ့ဝန်ကြီးကဝေဖန်ပါတယ်။ဒက်စီဂျီနန်သဘောတန်ွေကြောင်းပြီးသွေးစရဲရုပ်ကျွင်းလောင်စာရီရဲ့အနာဂတ်နဲ့ပတ်သက်လို့ COP28 ကုလသမဂ္ဂညီလာခံအတွင်းအမြင်သဘောထားကွာဟချက်တွေကြီးမားနေပါတယ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာတိုက်ပွဲတွေပြင်းထန်နေတဲ့အရှေ့မြောက်ဒေသလာရှိုးမြို့ကိုတွားရောက်ခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ
်အခုလိုသတင်းတွေအပြင်2023ခုနှစ်အတွင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တဘာဝပတ်ဝန်းကျင်ထိပ်သိမ်းရေးလုပ်ငန်းတွေနဲ့လက်ရှိပြည်တွင်းစစ်ဆင်ရေးတွေနဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရအယားကြီးသမ္မတဒူဝါလက်ရှိလာနဲ့တွေ့ဆုံမေးမြန်းခန်းကိုလည်းတင်ဆက်သွားမှာပါဒုတိယပိုင်းနိုင်ဝါမှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းမြင်ကွင်းချက်မှတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနာဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင
်ဂါဇာတိုက်ပွဲတွေကနေထွက်ပြေးဖို့ကြိုးစားနေကြတဲ့ပါလက်စတိုင်းတွေကိုညနိုင်ပြန်အများဆုံးအကာအကွယ်ပေးပါမယ်ဆိုတဲ့ကြေညာချက်အတိုင်းအစ္စရေးကမဆောင်ရွက်နိုင်ဘူးလို့အမေရိကန်ကတင်းငွေတွေနေ့ကပြောလိုက်ပါတယ်ဂါဇာတလောမှာတော့တိုက်ပွဲတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေပြီးဂါဇာလူဦးရေ 1.3 သန်းရဲ့90ရာခိုင်နှုန်းဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်အရသားတွေကိုကာကွယ်ပေးဖို့အလို့ကိုအရေးကြီးလာပါတယ်လို့ CNN ရုပ်မြင်သံကြားကတင်းငွေတွေနေ့မနေ့ထုတ်လွှင့်တဲ့အစီအစဉ်မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဖြေကြားသွားခဲ့တာပါအခုကျွန်တော်တို့မတွေ့ရတာတွေကတော့လူသားချင်းစာနာထောက်ထားမှုအကူအညီပေးပို့နိုင်တဲ့ပဋိပက္ခမဲ့ခဏတာအချိန်ပဲဖြစ်ပါတယ်လို့သူကဆိုပါတယ်။အစ္စရေးရဲ့ UAE နဲ့လက်တွေ့အကျိုးဆက်ကကွာဟနေပါတယ်လို့လည်းသူက ABC ရုပ်မြင်သံကြားကိုပြောပါတယ်။ပါလက်စတိုင်းတွေရဲ့လိုလားမျှော်မှန်းချက်တွေမရရှိသမျှအစ္စရေးအတွက်လည်းတာရှေတီတန်နဲ့ငြိမ်းချမ်းရေးမရှိနိုင်ပါဘူးလို့ဘလင်ကန်ကဆိုပါတယ်။အခုချိန်ထိအစ္စရေးဟားမတ်စ်ပဋိပက္ခမှာသေဆုံးသူ18,000ကျော်သွားပြီလို့ဟားမတ်စ်အဖွဲ့ရဲ့ကြမ်းမာရေးဌာနကပြောပါတယ်။Republican Party အမတ်တွေက Ukraine အကူအညီပေးရေးကိုလူဝင်မှုဥပဒေမူဝါဒတွေနဲ့ချိတ်ဆက်ထားပြီးအဆိုပြုချက်အစ်စ်တင်လိုက်တာကြောင့်နှစ်မကုန်မီမှာ Ukraine ကိုအကူအညီပေးရေးကတပ်ပြပိုင်းတဲ့အတွက်ဖြစ်နိုင်ဖို့အလားအလာပို့လို့နေသွားပါတယ်။နေဆက်လူဝင်မှုကိစ္စတွေကိုအရေးပါပါဆိတ်ဆက်ဖို့ဆန္ဒရှိတဲ့အကြောင်းတပ်ပြပိုင်းကပြီးခဲ့တဲ့အပတ်ကပြောခဲ့ပါသေးတယ်။ဒါပေမဲ့လူဝင်မှုကိစ္စတွေကိုအရင်တုန်းကညှိနှိုင်းရမှာ Biden အစိုးရကလက်မခံခဲ့တဲ့သူတို့ရဲ့တောင်းဆိုချက်တွေကို Republican အမတ်တွေကအခုအဆိုပြုချက်အစ်စ်မှာပြန်ပြီးထက်တင်ပြလိုက်ပါတယ်။Republican Party ရဲ့အဆိုပြုချက်ထံမှာလူသားချင်းစာနာထောက်ထားရေးအခြေခံပြည်ဝင်ခွင့် Visa Humanitarian Parole ပေးတာအဆုံးသတ်ဖို့ဒါပြင်အဲ့ဒီလိုပေးထားတဲ့သူတွေရဲ့ခွင့်ပြုသက်တမ်းကုန်ဆုံးသွားတဲ့အခါဆက်လက်တိုးမပေးဖို့လည်းတောင်းဆိုထားပါတယ်အထူးသဖြင့် Ukraine Afghanistan Cuba Venezuela Nicaragua နဲ့ Haiti နိုင်ငံသားတွေဖြစ်ကြပါတယ်နိုင်ငံရေးခလုံးခွင့်တောင်းပန်လို့ရတဲ့နိုင်ငံတကာနိုင်ငံတစ်ဆင့်ဝင်ရောက်လာကြတဲ့သူတွေကိုနိုင်ငံရေးခလုံးခွင့်ရှောက်ခွင့်မပေးရင်လည်းဒီဆိုပြုချက်ထံမှာပေါင်းဝင်ပါတယ်နိုင်ငံရေးကုလုံးွေးလျှောက်ထားရမှာကနဦးသတ်မှတ်ချက်တွေတင်းကျပ်မြင့်တင်မှုလူဝင်မှုတရားရုံးမတင်မီမှာဝင်ရောက်လာသူတွေကိုတိုင်းပြည်ကပြန်နှင်ထုတ်နိုင်ဖို့စတဲ့အစီအစဉ်တွေတိုးချဲ့ရေးကိုလည်းဒီမိုကရက်ဘက်ကသဘောတူနိုင်တယ်လို့ဆွေးနွေးညီလိုက်ရမှာပါဝင်သူအမည်မဖော်လိုတဲ့သူလူဦးက AP သတင်းဌာနကိုပြောကြပါတယ်။ဒက်စီရေရန်သဘောတောင်းွေကြောက်မီသွေးတို့လိုရုပ်ကျွင်းလောင်စာရဲ့အနာဂတ်အခန်းကဏ္ဍနဲ့ပတ်သက်ပြီးကုလသမဂ္ဂ28ချိန်မြောက်ဥရုယာတိညီလာခံCOP28 ရဲ့ညှိနှိုင်းဆွေးနွေးသူတွေကြမှာအမြင်ကွာဟချက်ကတင်းငွေတွေနေ့ထိကြီးမားနေစေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုယောပတ်သမကနဲ့ကျွန်းနိုင်ငံငယ်လေးများအပါအဝင်နိုင်ငံပေါင်း80ကျော်ကရင်းနှီးသဘာဝတောက်ခွေးနဲ့ကြောက်ပြီးသွေးအသုံးပြုတော့ကိုတဖြည်းဖြည်းရှော့ချသွားဖို့တွန်းအားပေးနေပေမဲ့ဥပက်ခေါ်ရင်းနှီးထွက်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်တွေကစတ်ကျင်နေကြတာပါ။ညီလာခံမှာရုံချွေးလောင်စာကိုပြစ်မှတ်ထားလာတဲ့ဘာသာစကားအသုံးအနှုန်းတွေကိုစတ်ကျင်ကြဖို့ဥပက်အဖွဲ့ကဖော်ဝင်နိုင်ငံတွေကိုဒီဇင်ဘာလ6ရက်နေ့စွဲနဲ့ပြည့်တဲ့စာမှာစော်ဩထားပါတယ်။ရွှေနေညီနိုင်ဖို့ချထားတဲ့အချိန်သတ်မှတ်ချက်အရဆိုရင်ပြီးရမယ့်ရက်ကနီးလာပါပြီ။ဒါပေမဲ့နောက်ဆုံးသဘောတူညီချက်ရဖို့လုံးဝမရောက်ရှိသေးပါဘူးလို့ပိုလန်ကိုယ်စားလှယ်ဖွဲ့ခေါင်းဆောင်အဒမ်ဂွီဘိုချဲဇက်ဒရက်တင်စကီကပြောကြားပါတယ်။ရုပ်ကျွင်းလောင်စာထက်ဓာတ်ငွေအထွက်လျှော့ချဖို့ကိုပဲ COP28 ညီလာခံကအဓိကထားတဲ့လို့ရုရှားတခြားနိုင်ငံတွေနဲ့အတူ OPEC ကိုလက်တွေ့သဘောအရဥဆောင်နေတဲ့ Saudi Arabia ကပြောပါတယ်
န်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြောထုတ်ပြန်ပေးပါရရှင
် VOA ရုပ်သံကနေတနေ့အနေနဲ့မနေ့ကသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ဟာတိုက်ပွဲတွေပြစ်ထန်နေတဲ့အရှိမြောက်ဒေသအချက်ချာလာရှုမြို့ကိုသွားရောက်ပြီးစစ်တပ်မိသားစုတွေစစ်ဘေးရှောင်ဒုက္ခသည်တွေကိုတွေ့ဆုံအားပေးစကားပြောခဲ့တယ်လို့မြန်မာစစ်ကောင်စီသတင်းကထုတ်ပြန်ပါတယ်။ကြီးစည်တွေစစ်ရေးဆောင်ရွက်ကုကဲမှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်မှုမရရှိသေးပါဘူး။ညီတော်မဟာမိတ်သုံးဘွဲ့ရဲ့တုံညာနှစ်ခုစစ်စီရေးကြောင့်ရှမ်းမြောက်ဒေသမှာစစ်ကောင်စီစစ်ကမ်းပေါင်း200ကျော်နဲ့မြို့တချို့လက်လွတ်ဆုံးရှုံးခံပြီးတဲ့နောက်ရှမ်းမြောက်ဒေသအဓိကစစ်တိုက်ဌာနချုပ်ရှိရာကိုစစ်ကောင်စီခေါင်းဆောင်ပထမဆုံးအချိန်ရောက်ရှိလာတာပါရှမ်းမြောက်ဒေသမှာတော့လာရှုံမူဆက်နဲ့လောက်ကိုင်မျိုးတွေကိုစစ်ကောင်စီကဆက်လက်ထိတ်ချုပ်ထားဆဲရှိပါတယ်တစ်ချိန်တည်းမှာပဲကိုကန့်ကိုပိုင်အုတ်ချုပ်ခွေရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်2010ခုနှစ်အမျိုးသားလွတ်တော်ကိုယ်စားလှယ်လည်းဖြစ်ခဲ့သူပယ်ဆောက်ချိန်အပါအဝင်10ဦးကိုတရုတ်နိုင်ငံဘက်ကနေအွန်လိုင်းလိင်ကြားမှုရာဇဝတ်လုပ်ငန်းတွေအတွက်ဖန်ဝင်ရထုတ်လိုက်တယ်လို့သိရပါတယ်ပယ်ဆောက်ချိန်ဟာပုံကြားရှင်ဦးဆောင်တဲ့ MNDAA တပ်ကိုတိုက်ထုတ်ရမှမြန်မာစစ်တပ်နဲ့မဟာမိတ်လုပ်ခဲ့တဲ့နောက်ကိုကကိုပိုင်အုတ်ချုပ်ခွင့်ဒေသဦးစီးအဖွဲ့ဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။အဲဒီနောက်2010ရွေးကောက်ပွဲမှာပြည်တော်စုကြခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်အရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။နိုင်ငံလေးနိုင်ငံကစစ်တပ်အာဏာသိမ်းအုတ်ချုပ်ရေးအောက်ရောက်သွားပြီးတဲ့နောက်ဆာဟဲလ်ဂျီဟတ်ဘော်ဒီတွေရဲ့အနေနဲ့ရင်ဆိုင်နေရတဲ့နောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့အီကိုဝါဆာနိုင်ဂျီးရီးယားနိုင်ငံမြို့တော်ဖြစ်တဲ့အဘူဂျာမှာတနင်္ဂနွေနေ့ကအစည်းအဝေးကျင်းပခဲ့ကြပါတယ်မာလီဘာကီနာဖာဆိုဂီနီနဲ့နိုင်ဂျာတို့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးမကြာမီရက်သက်တပတ်တွေအတွင်းကလည်းဆီယာရာလီယွန်နဲ့ဂီနီပစ်ဆိုတို့မှာအာဏာသိမ်းဖို့ကြိုးစားတာနဲ့ရင်ဆိုင်ခဲ့ရတာပါပြည်သစ်တပ်တွေရုပ်သိမ်းသွားတာနဲ့အတူပဋိပက္ခကဂါနာတိုဂိုဘန်နင်နဲ့အိုင်ဗရီကိုစ်နိုင်ငံတွေကိုပြန့်သွားမလားလို့စိုးရိမ်နေကြပါတယ်ဆာဟဲလ်စစ်သွေးကြွတွေကိုတိုက်ခတ်ရမှာနိုင်ဂျာနိုင်ငံဟာအနောက်ရမဟာမိတ်ဖြစ်ခဲ့ပြီးဂျူလိုင်လမှာအာဏာသိမ်းခဲ့တဲ့စစ်အစိုးရကပြည်သစ်တပ်တွေကိုတိုင်းပြည်ကပြန်ရုပ်သိမ်းခိုင်းခဲ့တာပါ။အီဂိုဝတ်စ်ကနိုင်ဂျာနိုင်ငံကိုပိတ်ဆို့အရေးယူထားပြီးချုပ်ချလိုက်တဲ့သမ္မတမိုဟာမက်ဘဇူးန်ကိုအာဏာပြန်ပေးဖို့တောင်းဆိုခဲ့ပေမဲ့စစ်တပ်ကဆက်လက်ပြီးသူ့ကိုထိန်းသိမ်းထားဆဲဖြစ်ပါလေ။အရက်ဘက်ကိုအာဏာပြန်လွှဲဖို့အချိန်သုံးနေလို့လည်းစစ်တပ်ကပြောပါတယ်။အခုစီးဝေးကိုပြုတ်သွားတဲ့ပြည်ပရောက်ဝင်းကြီးချုပ်အိုဟူမူဒူမဟာမာဒူတက်ရောက်ပါတယ်ဥရောပတိုင်းပြည်တွေမှာနိုင်ငံရေးခိုလုံခွင့်တောင်းခံသူဒီနှစ်မှာတသန်းကျော်သွားခဲ့ပါပြီ2016တုန်းက1.16တန်းရှိခဲ့ပြီးအဲ့ဒီအဆင့်ကိုဒီနှစ်ရောက်ရှိလာခဲ့တာဖြစ်ပါတယ်ခိုလုံခွင့်တောင်းခံသူဥယျာဉ်အရနှစ်ပေါင်းများစွာအများဆုံးဖြစ်ခဲ့တဲ့အတိုင်းဒီနှစ်မှာလည်းဆီးရီးယားနဲ့အာဖဂန်နိုင်ငံတွေကအများဆုံးဖြစ်နေပါတယ်2023ခုနှစ်စက်တင်ဘာလအထိဆီးရီးယားတသိန်းကျော်နဲ့အာဖဂန်16,000ကျော်ရှောက်ထားခဲ့ကြတယ်လို့ဥရောပသမ္မတနိုင်ငံရေးခေါလုံးဝင်လျှောက်ထားမှုဌာနကပြောပါတယ်။အာဖရိကတိုက်ပြည်တွေဖြစ်ကြတဲ့တူနီရှား၊လစ်ဗျားနဲ့အယ်ဂျီးရီးယားတို့ကလျှောက်ထားသူဒီနှစ်မှလည်းတိုးလာပါတယ်။ဇန်နဝါရီလကနေစက်တင်ဘာလအထိအာဖရိကကနေလူပေါင်း 23,396 ယောက်ဟာဥရောပကိုမြေထဲပင်လယ်လမ်းကြောင်း3ခုကတဆင့်ဝင်ရောက်ခဲ့ကြပါတယ်။2022ကတည်းက600ရာခိုင်နှုန်း2021ထက်105ရာခိုင်နှုန်းတိုးများလာတာဖြစ်ပါတယ်လို့အပြည့်ပြည့်ဆိုင်ရာရွှေ့ပြောင်းနေတဲ့ရေးဆိုင်ရာအဖွဲ့ IOM ကပြောပါတယ်။စစ်လည်းနဲ့ကိုင်းအကြဖက်မှုမတည်ကျိမ်မှုနဲ့အာနာရှင်စနစ်နဲ့တွဲဖက်လာတဲ့ဖိနှိပ်ရေးယူတာတွေဆိုတဲ့လူတွေရွှေ့ပြောင်းစေတဲ့အကြောင်းချက်တွေတိုးများလာခဲ့တဲ့အတိုင်းနိုင်ငံရေးခလုံးဝင်တောင်းတဲ့ကိန်းကနန်းကဆက်ပြီးတိုးစရာရှိတယ်လို့ဒုက္ခသည်များနဲ့ပြည်ပရောက်သူများရေးရဥရောပကောင်စီဒါရိုက်တာကက်သရင်းဝူလတ်က VOA ကိုပြောပါတယ်
ထိတ်တန့်ရောက်သတင်းတွေကိုဦးသင်မောင်တန်းကြီးညာခဲ့တာပါရှင် VOA American အသံကနေဒီကနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ3049နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းတပြိုင်တည်းထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြည့်ရှုနားဆင်ကြရအောင်ပါအရင်ဆုံးတော့ဒီနေ့အတွင်း American နိုင်ငံရဲ့သဘာဝပတ်ဝန်းကျင်အရေးအားထုတ်ကြိုးပမ်းမှုသတင်းဆောင်မနဲ့စချင်ပါတယ် ရှာတဲ့ဥဒုပြောင်းလဲလာမှုတားဆီးနိုင်ဖို့သဘာဝပတ်ဝန်းကျင်ထိုင်နေရေးစီမံကိန်းတွေဟာ2023ခုနှစ်အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်ဦးစားပေးအစီအစဉ်တွေဖြစ်ပြီးတော့ဒေါ်လာဘီလီယံပေါင်းများစွာအသုံးပြုပါတယ်ဒီနေ့အတွင်းသမရရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ်ဘလောက်အထိအောင်မြင်လဲမအောင်မြင်ဘူးဆိုတာကိုတော့ VOA သတင်းထောက် Veronica Iglesias ကတင်ပြထားတာကိုကိုစောမိုးကျော်ကဆက်ပြီးပြောပြထားပါတယ
်။ဒီနေ့အတွင်းဖန်လောင်ရင်ဓာတ်ငွေစံချိန်ခြင်းပြတ်တက်ခဲ့ပြီးဆိုးရတဲ့ရာသီဥတုဘေးကြောက်မှုတွေဟာလည်းပိုများလာပါတယ်။ဒီနေ့အတွင်းမှာသမရဘိုင်ဒန်အစိုးရဟာသဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေနှစ်ခုကိုပြဋ္ဌာန်းခဲ့ပြီးဒေါ်လာဘီလီယံနဲ့ချီအသုံးပြုဖို့တတ်မှတ်ခဲ့ပါတယ်။တမနာအိမ်ပြူတော်အမျိုးသားယာတီဥဒုဆိုင်ရာအတံပေးအလီဇဒီကအခုလိုပြောပါတယ
် Whether it's electric vehicles or solar or offshore wind or frankly
ကျစကားထုတ်တာနေအောင်ကြီးသုံးဆွိုင်းရင်ထုတ်တာပင်လယ်ပြင်လေယာဟတ်သုံးဆွိုင်းရင်ထုတ်တာဒါပြင်သဘောပတ်ဝန်းကျင်မထိခိုက်စေတဲ့စိုက်ပျိုးရေးစီမံရေးလုပ်တာတမနီတို့ဘီလက်မြေတို့လိုတန့်ရှင်းတဲ့ပစ္စည်းတွေထုတ်လုပ်တာစာရီကနေအလောက်ကင်နေတော့အများကြီးတိုးလာတာတွေ့နေရပါတယ်
။ဒါပေမဲ့လည်းပြီးခဲ့တဲ့မတ်လတည်းတုန်းကအာလက်စကာမှာဝဲလိုရေနံနဲ့သဘာဝဓာတ်ငွေ့စီမံကိန်းကိုခွင့်ပြုခဲ့တာဟာရုပ်ကျွင်းလောင်စာနောက်ထပ်ထုတ်လုပ်တာကိုလုံးဝရပ်တန့်မယ်ဆိုတဲ့ကတိစကားကိုဖောက်ဖျက်ရကြပါတယ်။ဒါပေမဲ့လည်းဒီစီမံကိန်းဟာဥပဒေအရခွင့်ပြုပြီးသားဖြစ်နေတာကြောင့်ပြင်လို့မရဖြစ်နေတယ်လို့သမ္မတဘိုင်ဒန်အစိုးရကညှင်းချက်ထုတ်ပါတယ်။ကိုလံဘီယာတက္ကသိုလ်ဥပဒေဌာနကလက်ထောက်သုတေသီမာတင်လော့ခ်မန်းကအခုလိုပြောပါတယ
် This project was actually already approved in different form in 2018 under the Trump administration but that was
ဒီစီမံကိန်းက2018ခုနှစ်သမ္မတထရန့်လက်ထက်ကတည်းကခွင့်ပြုထားတာပါဒါပေမဲ့တရားစွဲခံရပြီးရပ်တန့်နေခဲ့ပါတယ်မြေယာစီမံခံွယ်ရေးဌာနအနေနဲ့သဘာဝဝန်ကျင်ထိခိုက်မှုဆိုင်ရာသုံးသပ်ချက်တွေကိုပြန်လည်စီစစ်ဖို့ပြည်ထောင်စုတရားရုံးကညွှန်ကြားခဲ့ပါတယ်ဒီကိစ္စတွေဆောင်ရွက်ပြီးသွားတဲ့အတွက်ဆုံးဖြတ်ချက်ချဖို့ကသမ္မတဘိုင်ဒန်အစိုးရလက်ထက်ကိုရောက်လာခဲ့တာပ
ါပြီးခဲ့တဲ့စက်တင်ဘာလတည်းတုန်းကတော့အာလက်စကာတဘာဝတောရိုင်းဒေသအတွင်းရေနံတူးဖော်မဲ့စီမံကိန်းခုနှစ်ခုကိုပယ်ဖျက်ခဲ့တဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကိုစိတ်သက်သာရာရစေခဲ့ပါတယ်ဒါပေမဲ့လည်း Republican Party ဝင်တွေကအပြင်းထန်ဝေဖန်ခဲ့တဲ့အပြင်ဒီလုပ်ငန်းတွေအပေါ်မှာနှစ်အတော်ကြာမိကိုအားထားနေရတဲ့ဒေသခံအမေရိကန်ဌာနေတိုင်းရင်းသားတချို့ကလည်းအပြောင်းအလဲတွေဖြစ်မှာကိုစိုးရိမ်ကြပါတယ်။ Audit Data Anupias တိုင်းရင်းသားတို့အတန် Voice of Arctic Anupias ဆိုတဲ့ပရိဒအဖွဲ့ရဲ့ဥက္ကဋ္ဌနာဂရူကာချာကအခုလိုပြောပါတယ
် The North Slope Borough is the largest employer on the North Slope right they take the revenue that
the
they make from
brought,
the fossil fuel
North Slope data အတွင်းအလောက်ကန်အများဆုံးဖန်တီးပေးပါတယ်ရုပ်ကျွင်းလောင်စာထုတ်ထုတ်တဲ့လုပ်ငန်းတွေကနေဝင်ငွေရပါတယ်ဒီငွေတွေကိုရရွာတွေအတွင်းမှာပြန်လည်ရင်းနှီးမြှုပ်နှံပါတယ်ဒါအပြင်အလောက်ကန်တွေကိုလည်းဖန်တီးပေးပါတယ်ဒီလိုအခြေခံစီးပွားရေးလုပ်ငန်းတွေမရှိတော့ဘူးဆိုရင်ကျွန်တော်တို့အတွက်ဘယ်လိုအရာတွေနဲ့အစားထိုးပေးမလဲဒီလုပ်ငန်းတွေကိုတတ်လိုက်ပြီးတော့ကျွန်တော်တို့ကဒီအတိုင်းဆက်သွားပြီးအဆင်ပြေသွားမှာပါဆိုတာမျိုးကတော့လက်ခံနိုင်စရာမရှိပါဘူးလို့သူကပြောဆိုသွားတာပါအောက်ခြေပြည်သူတွေမှာစိုးရိမ်ပူပန်မှုရှိတယ်ဆိုတာကိုကမ္ဘာအရင်းအမြစ်အဖွဲ့ War Resource Institute ကတော့မအံ့ဩပါဘူးAmerican ပြည်ထောင်စုဆိုင်ရာညွှန်ကြားမှု Dan Lashoff ကအခုလိုပြောပါတယ်.
It's always a challenge when you have an issue of local development.
ပြည်သားဆိုင်ရာဖွံ့ဖြိုးရေးလုပ်ငန်းတွေမှာပြဿနာရှိတဲ့အခါဒါအပြင်အလို့အကံရရှိမှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုနှစ်ခုအကြားရွေးချယ်ရတဲ့အခါအခက်အခဲတွေရှိပါတယ်ဒေသဆိုင်ရာမှာဖြစ်စေကမ္ဘာလုံးဆိုင်ရာမှာဖြစ်စေဒီလိုအခြေအနေမျိုးတွေနဲ့ကြုံလာရင်အခုလိုငင်းခုန်မှုတွေကိုတွေ့ရမှာပါအမေရိကန်ဌာနေတိုင်းရင်းသားတွေနဲ့ဆွေးနွေးမှုတွေကိုပိုပြီးတိုးတက်လာအောင်သမ္မတဘိုင်ဒန်အစိုးရကလုပ်ပါတယ်ဒါပေမဲ့အရှိအကြာကြီးလှုပ်ဆောင်ရအောင်မှာပါ
တဘာဝပတ်ဝန်းကျင်ကိုမတိကျစေတဲ့အတမွေးဝမ်းကြောင်းပုံစံကိုကူးပြောင်းနိုင်ဖို့အတွက်ဒေသခံပြည်သူတွေကိုကူညီသွားမယ့်အစီအစဉ်တွေရှိသလိုလာမယ့်2024ခုနှစ်အတွင်းမှာလည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေက VOA ကိုပြောဆိုပါတယ်။
Keep trying to bring economic opportunity to communities that have suffered environmental
disasters.
Tamara Biden ha UAE နိုင်ငံ Dubai မှာကုလသမဂ္ဂကဦးဆောင်ပြုလုပ်တဲ့ယာတီဥတုထိပ်သီးညီလာခံကိုမတရားပြပယ်လဲတရုတ်နဲ့ယာတီဥတုဆိုင်ရာကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်မယ်လို့ထပ်မံကြေညာပြုခဲ့ပါတယ်တရုတ်နဲ့အမေရိကန်ဟာကမ္ဘာပေါ်မှာဖန်လုံအိမ်တန်းငွေအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်ပါတယ်ဒီနိုင်ငံနှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်ပြီးလာမယ့်2027လေးခုနှစ်မှာပုံမကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်လာမလားဆိုတာကိုတော့ဒီကမ္ဘာလုံးကစောင့်ကြည့်နေကြမှာပါ
ခုတော့ပြည်တွင်းသတင်းတွေပဲဆက်ရအောင်ပါလက်ရှိနိုင်ငံတော်ဆစ်ကောင်စီကိုစတင်တဲ့စစ်စင်ရေးအားလုံးဟာမြန်မာနိုင်ငံမှာ2023ခုနှစ်ကစစ်အာဏာသိမ်းမှုကိုချေမှုန်းနိုင်မှသာအဆုံးသတ်မှာဖြစ်တယ်လို့သမ္မတဒူဝါလက်ရှိလာကဗီအိုအေကိုပြောပါရယ်ဒါဆိုရင်လက်ရှိစစ်စင်ရေးတွေဟာဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးဦးတည်မှာလား
အညူကြီးအမျိုးသားညညရဲ့အစိုးရယာယီသမ္မတဒူဝါလက်ရှိလာကိုမိုင်အင်ဂျင်နီကဇွန်ကနေတည်တံ့ဆက်သွဲမေးမြန်းထားပါတယ်။သမ္မတဒီရှင်အခုလိုဗီအိုအေကိုအချိန်ပေးပြီးတော့မေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်။
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဆရာမ။ကျမတို့ပထမဆုံးမေးချင်တာကတော့အခုဒီစစ်ကောင်စီကိုပြန်ပြီးတော့တွန်းလှန်နေတဲ့ NUG ဂျောင်းကာလာဆိုရပါဝင်ဒီတိုင်းဒေသနဲ့နိုင်ငံဖွဲ့တွေရဲ့နည်းမြေသိမ်းတိုက်ပွဲတွေနောက်စစ်စီရေးတွေအရှိန်မြင့်လာတဲ့အချိန်ဒီပေါ်မှာမြန်မာနိုင်ငံမှာဒီပြည်တွင်းစစ်ဖြစ်နေတဲ့အဆင့်ကိုရောက်ရှိနေပြီလို့သတ်မှတ်လို့ရပါလားရှင့်။ဟုတ် ရှိပါတယ်တလိုင်းပြီးတလိုင်းလာမယ်လို့ကျွန်တော်တို့ပြောထားပြီးသားမှာအချိန်ကတော့မြင့်တစ်ထက်မြင့်လာဖို့ပဲရှိပါတယ်ဒီလိုလိုသူ့နဲ့ကျွန်တော်တို့ရဲ့ PDF ကတော့လုံးဝနောက်ဆုံးစရာမရှိပါဘူးအချိန်မြင့်တစ်ထက်မြင့်ပြီးတော့နောက်ဆုံးမင်းအောင်လိုက်ကလုံးဝနေရာကနေဖိရှားဒါမှမဟုတ်ရင်လေကျွန်တော်တို့မှပါပြီပြည်သူလူထုရဲ့အနာကိုပြည်သူကြားလိုက်မယ်ပြည်သူလူထုခြိုက်တယ်လို့လို့တော့ဆိုတဲ့အနေထားမျိုးမရောက်ဘူးချင်းကတော့စစ်ရှင်ကတော့မြင့်တစ်ထက်မြင့်လာမှာဖြစ်ပါတယ်အားလုံးသိတဲ့အတိုင်းကျွန်တော်တို့အချို့သူဖြစ်နေတဲ့စေနစကုန်းမြောက်ပိုင်းညောင်ဖွဲ့တည်ရဲ့စလိုက်တဲ့အချိန်ကနေသစင်ပြည်သစင်တက်လာတာခုဆိုရင်သူတို့ရဲ့ပို့ပေါင်းနေရာကြောင့်ကျွန်တော်တို့တင်ပိုက်ထားပြီးဖြစ်ပါတယ်အလားတူပဲမြို့နယ်တွေလည်းကျွန်တော်တို့စော်တော်များများတင်နိုင်ပြီးဖြစ်ပါတယ်ကျွန်တော်တို့စကိုင်းတိုင်းမှာဆိုရင်၃မြို့ပေါ့နော်အဲ့မှာအင်တာမတ်အရေးကြီးတဲ့ခရိုင်မြို့ကောလင်းကိုလည်းတင်ထားနိုင်ပါတယ်ဒီကုကံဒေတာမှာလည်းစော်တော်များများကျွန်တော်တို့တင်ထားပြီးဖြစ်တဲ့အတွက်ကြောင့်ချမ်းမြောက်မှာတော့အဲ့ဒါမှကောင်းတဲ့အနေထားရှိနေပါပြီ။ချင်းတောင်ပါလေမြို့နယ်မြို့သုံးမြို့ကိုတင်ထားနိုင်ပြီဖြစ်ပါလေ။စသဖြင့်ကျွန်တော်တို့ကအချိန်မြင့်တဲ့မြင့်လာပြီ။ကျွန်တော်တို့ရဲ့ ERO ဖွင့်တဲ့ကျွန်တော်တို့ PDF တွေပူပေါင်းတိုက်ပွဲဝင်တဲ့ဟာလေပူပြီးတော့နားလည်မှုရှိလာတယ်။ပူပြီးတော့ချစ်ဆက်မိလာတယ်ဆိုတဲ့အနေထားရှိတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့တိုက်ပွဲအချိန်ကမြင့်တဲ့မြင့်လာပါပြီ။ပြည်သူ့စစ်လို့တတ်မှတ်တော့ကျွန်တော်တော့မပြောနိုင်ဘူးကျွန်တော်တို့အနေနဲ့တော့ဘာဖြစ်ဖြစ်ဒါမင်းအောင်လိုက်နဲ့စစ်တပ်ရဲ့အုပ်ချုပ်မှုကတော့လုံးဝဖေရှားစီချင်းကျွန်တော်တို့ကတော့ဆက်ပြီးတိုက်ပွဲဝင်မှာဖြစ်တဲ့အတွက်ကြောင့်တိုက်ပွဲအချိန်ကတော့မြင့်တစ်ထက်မြင့်လာပါတယ်တခုပဲရှိတယ်အဲ့ဒါကဘာလဲဆိုတော့တိုက်ပွဲအချိန်မြင့်လာတဲ့အတွက်ကြောင့်ပြည်သူလူထုရဲ့ဒုက္ခတွေကပူပူများလာမှာကျွန်တော်တို့စိုးရင်လေစိုးရင်ပဲမဲ့ကျွန်တော်တို့ဒီကျွန်တော်တို့ရေမှချက်ဤသူလူထုရဲ့ရေမှချက်ကိုမအောင်မြင်တော့မနေနိုင်ဘူးဒါကြောင့်မလို့ဤသူလူထုကလည်းဒုက္ခမြောက်များစွာကိုချမ်းချမ်းခံပြီးတော့ကျွန်တော်တို့ကိုအားပေးပါလေပြီးဆုံးအောင်စိုက်ပွဲဝင်လို့ဆိုပြီးတော့သူတို့ကတနည်းတန်းချထားတာဖြစ်ပါလေလို့
NUG ကဒီဂျာကာလာအစိုးရတရဲ့အနေနဲ့ကာကွယ်ရေးဝန်ကြီးဌာနလည်းရှိထားတယ်ဆိုပေမဲ့ပေါ့နော်ဒီတက်အင်အားပေါ့နော်ဒီလက်နက်ကင်တက်အင်အားဆိုရင် NUG အစိုးရတရဲ့အနေနဲ့ဟိုရှိသလားဆိုတဲ့မေးခွန်းပေါ်မှာကျတော့သမရာကြီးတို့ဘယ်လိုတုံ့ပြန်လို့ရမလဲရှင
်ကျွန်တော်တို့ NUG ရဲ့အဓိကအားကတော့ PDF ဖြစ်ပါလေဆမလည်းသိမှာပါဒီ PDF ဒီကိုလည်းဘသူက training လုပ်ပေးလဲဆိုတော့ ERD or ဒီကလည်း training လုပ်ပေးပါတယ်ဆိုတော့အခုဆိုရင်တော့ကျွန်တော်တို့ in အနေနဲ့တော့တော်တော်များများဆဆတော့လုံလောက်တော့ရှိပါပြီဒါပေမဲ့ကျွန်တော်တို့အနေနဲ့ ERD ကိုပို့ပြီးတော့ကောင်းမှုတွေတက်မတော်ဖြစ်လာအောင် NUG အနေနဲ့ထပ်ပြီးတော့ကျွန်တော်တို့ training ပေးဖို့လုံဆောင်ဖို့လိုပါတယ်အဲ့ချင်းတပ်ကပန်းတစ်ခုထဲမှာပုံပြအားကောင်းလောင်နောက်တစ်ခါ code of conduct တွေတေချာနားလေလိုက်နာတဲ့တပ်မတော်တစ်ခုဖြစ်လာအောင်ကျွန်တော်တို့ညီမထားပါလေကျွန်တော်တို့နေနေတော့ဒီချိန်ထိကတော့တီးတီးချာချာရှိတယ်လို့ပြောလို့မရပါဘူးဥပပေါင်းဆောင်ရွက်တဲ့အနေထားပဲရှိပါလေအနာဂတ်မှာတော့ NUG အစိုးရရဲ့တပ်မတော်လို့ပြောမဲ့အစားပြည်ထောင်စုသမတော်ပေါ့နော်ပြည်မလာပြည်သူလူထုကိုကာကွယ်တဲ့ပြည်သူလူထုနဲ့အကျိုးကိုမျှော်ကူတဲ့သမတော်တစ်ခုကိုမျှော်မှန်းပြီးလှူဆောင်တော့မှာတော့ကျွန်တော်တို့ရဲ့ရည်မှန်းချက်ဖြစ်ပါတယ်
အဲ့တော့ဒီတိုင်းသားအဖွဲ့အစည်းတွေရဲ့ဒီစစ်စင်ရေးတွေကဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးကိုအထောက်အကူပြုနိုင်မယ်လို့ရောသမရာကြီးတို့ရဲ့မျှော်မှန်းချက်ပေါ့လေအဲ့ဒါလည်းသိချင်ပါတယ်ဘာဖြစ်လို့ဆိုတော့တချို့ကစိုးရိမ်နေကြတာကဒီမြန်မာပြည်လက်နက်ကိုင်တော်လှန်ရေးကဒီစီးရီးယားတို့လိုစီးရီးယားနိုင်ငံလိုနောက်တစ်ခါလစ်ဗျားနိုင်ငံမှာလို့ပေါ့နော်အဖွဲ့အစည်းအမျိုးမျိုးတွေကွဲပြားသွားပြီးတော့ဟိုဒီစစ်ကောင်စီကိုဖြုတ်ချပြီးနိုင်ငံသစ်တစ်ခုတည်ဆောက်နိုင်လောက်တဲ့အထိကိုစူးစီးညီညွတ်မှုရှိပါမလားဆိုတာတွေလည်းစိုးရိမ်မှုတွေမေးခွန်းတွေရှိနေတဲ့ပုံမှာကြတော့သမရာကြီးတို့ဘယ်လိုတုံ့ပြန်မလဲရှင
်အဲ့ဒါကလည်းပညာရှင်တွေရဲ့အသွေးခေါ်တင်နဲ့သူတို့ကတော့အဲ့ဒါကိုစူးရင်လေပေါ့နော် organization ခေါ်တာပေါ့အဲကိုယ်ပြေးသွားမလားတင်းချနိုင်ငံတွေမြောက်များစွာထွက်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိတယ်စစ်တပ်ကလည်းမောင်လေးတို့အဖွဲ့ကလည်းဒါကိုပဲအဓိကမိမောင်ချိုးပြီးတော့ကျွန်တော်တို့ကိုသူတို့ကိုမဆန့်ကျင်ဖို့အခြားတိုင်းတားတွေကိုလိုက်ပြီးစီးယုံနေတာရှိတယ်တကယ်တော့အဲ့လိုမဖြစ်အောင်ကျွန်တော်တို့မှာစီမံထားတာရှိပါတယ်ကျွန်တော်တို့ရဲ့ချာတာဖက်ဒရယ်ချာတာမှာကအားလုံးပူးပေါင်းဆောင်ရွက်မဲ့အထဲမှာလက်နက်ကိုင်ဖွဲ့စည်းတယ်ဆိုတာပါပီတာဖြစ်ပါတယ်နောက်တစ်ခါမောင်လေးနဲ့မပူးပေါင်းတဲ့ပါတီကြီးနောက်တစ်ခါလူတို့လှုပ်ရှားမှုမှာအဓိကပါဝင်နေတဲ့အဖွဲ့အစည်းတွေစသဖြင့်ကျွန်တော်တို့အဖွဲ့၅ဖွဲ့တွေကိုအဓိကထားပြီးတော့ပါဝင်တာဖြစ်ပါလေ။အဲ့မှာ generation Z တွေလူငယ်တွေစသဖြင့်ပေါ့နော်။အဲ့ဒီပါတဲ့ဟာကိုကျွန်တော်ရှင်းနေနေကြီးညာထားပြီးဖြစ်ပါလေ။ဒါကြောင့်မလို့ဒီတိုင်းတားလက်နဲ့တိုင်ရအဖွဲ့တွေမပါဘဲနဲ့တော့ this spring revolution ဟာပြီးပြီဆုံးတာမဟုတ်ပါဘူး။သူတို့ကိုယ်တိုင်ကိုပါကိုပါရမယ်ဆိုတဲ့မူဝါဒရှိနေတာဖြစ်ပါတယ်အဲ့ဒီ policy တိုင်းပဲကျွန်တော်တို့ပူးပေါင်းပြီးလှုပ်ဆောင်နေတာဖြစ်ပါတယ်သူတို့ရဲ့ပါဝင်မှုကြောင့်လည်းဒီနေ့ဒီချိန်ထိကျွန်တော်တို့အဲစစ်ပွဲမှာ online မှာသွားနေပြီဖြစ်ပါတယ်အနာဂတ်မှာလည်းကျွန်တော်တို့ကယုံကြည်ပါတယ်သူနဲ့သူဟာကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှားမှာဖြစ်ပါတယ် ideology တွေကတော့တောင်နဲ့တောင်တော့မတူကြတာတော့ရှိပါလေဒါပေမဲ့ညနိုင်ဆောင်ရွက်ရမယ်ဆိုတာကိုအားလုံးကသဘောပေါက်ပါတယ်ခုအချိန်ကြီးကတော့ပြည်ထောင်စုကနေလုံးဝခွဲထွက်ပြီးတင်းချနေနေဆိုပြီးတော့ကြီးညာတဲ့လက်နဲ့ကြိုက်အရာတော့ဖွဲ့တဖွဲ့မှမရှိပါဘူးသူတို့ကလည်းကျွန်တော်တို့စစ်မှန်တဲ့ပြည်ထောင်စုတည်ထောင်ဖို့ဆိုတဲ့အန်တီမရီမန်ချက်တွေပဲသွားနေတဲ့တကြောင်အနာဂတ်မှာအစစ်စိတ်မှမမဖြစ်အောင်ကျွန်တော်တို့ကလို့ဆောင်နိုင်လိမ့်မယ်လို့ချင်ပါလေ
အခုတရုတ်နဲ့ပတ်သက်တဲ့ဟိုဆက်ဆံရေးပေါ့နော်အဲ့ဒါလည်းမေးချင်ပါတယ်ရှင်အဓိကတော့ဒီရှမ်းပြည်မြောက်ပိုင်းကဒီညီနောင်မဟာမိတ်တွေရဲ့သူတို့ရဲ့တစ်တုံညာနှစ်ခုစစ်စင်ရေးစတင်တဲ့ ချက်ထဲမှာလေဒီတရုတ်ကအဓိကသူတို့ဖြိုခွဲလိုတဲ့ကြားဖြင့်ဒီအွန်လိုင်းရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းရေးကိစ္စမှာတရုတ်နဲ့လည်းပူးပေါင်းပါဝင်မယ်ဆိုတဲ့အချက်ကိုပါဝင်နေတဲ့အတွက်တရုတ်ကဒီတစ်တုံများနှစ်ခုစစ်စင်ရေးကိုထောက်ခံမှုပေးထားတယ်ဆိုတဲ့သုံးသက်ချက်တွေလည်းရှိနေတယ်ပေါ့နော်ဆိုတော့ဒီပေါ်မှာသမရာကြီးတို့ရဲ့အမြင်ဘယ်လိုရှိပါသလဲနောက်ပြီးတော့ NUG နဲ့ရောဒီတရုတ်နိုင်ငံနဲ့ပေါ့နော်ဆက်ဆံရေးရောဒီဟိုတန်တမာရေးဆက်ဆံရေးပါပေါ့နော်ဆက်ဆံရေးဘိုင်းမှာဘယ်လိုရှိပါလဲရှင
်ကျွန်တော်တို့ NUG ရဲ့ policy ကရှင်းရှင်းလင်းလင်းပါအိနီချင်းနိုင်ငံဒီအားလုံးနဲ့အဆင်ပြေအောင်ကျွန်တော်တို့ပေါင်းသဆက်ဆံမယ်ဆိုတာကျွန်တော်တို့မူဝါဒရှိပါတယ်အလားတူပဲနိုင်ငံတကာနဲ့လည်းကျွန်တော်တို့အဆင်ပြေအောင်ကျွန်တော်တို့ပေါင်းသဆက်ဆံမယ်သူတမင်တရုတ်အိန္ဒိယထိုင်းဘင်္ဂလားဒေ့ရှ်တိုင်းကစတဲ့အိနီချင်းကနေတဲ့သူကြောင့်အင်တာအရေးကြီးပါတယ်သူတို့နဲ့ကျွန်တော်တို့အဆင်ပြေအောင်ဆောင်ရွက်မယ်သူတို့ရဲ့အကျိုးစီးပွားတွေကိုလည်းကျွန်တော်တို့ကြိရှိပေးမယ်ဆိုတဲ့မူဝါဒနဲ့ကျွန်တော်တို့ရှင်းသုံးပြီးတော့ကျွန်တော်တို့ဆက်ဆံပါတယ်ကျွန်တော်တို့မှလည်းဆက်ဆံတဲ့လမ်းကြောင်းတွေက၃လမျိုးလဲနဲ့ကျွန်တော်တို့တောက်လျှောက်ဆက်ဆံနေပါတယ်ရှင်းရှင်းပြောရရင်ဆက်တဲ့အမြင်ရှိနေပေါ့ဆိုတဲ့သဘောမျိုးကျွန်တော်တို့ရှိပါတယ်ကျွန်တော်တို့အနေနဲ့တော့ဒီခုတဆင်းနဲ့ဆက်ကွန်ဆစ်စင်ရမှာတရုတ်ကနောက်ကနေထောက်ခံတယ်ဆိုတာကကျွန်တော်တော့အဲ့လိုတော့ကျွန်တော်တော့ယက်တိပြတ်မမြင်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့အနေနဲ့ချင်းညာထားတာရှိပါတယ်။ဒီကြားဖြန်ကိုသူတို့အနေနဲ့အဲနင်းချင်တယ်။အဲ့ဒီချိန်မှာကိုဆစ်စင်ရကလည်းပေါ်လာတော့ဆစ်စင်ရဘက်ကလည်းပြောတယ်သူတို့ဒီလင်းလေနေတဲ့ချားပြန်ခွက်တွေကိုနင်းနင်းဖန်စီဖို့ဆိုတာလည်းပါတယ်အဲ့ဒီရွေးချက်တော့သတ်တူညီနေတာနဲ့တူပါတယ်စစ်ကောင်စီကတော့ဆွဆွဲတယ်လေအဲ့လိုဆွဆွဲချက်တော့ရှိပါတယ်ဒီတရုတ်ကနောက်ကနေများတရုတ်လို့မပြောပေမဲ့အိန္ဒိယချင်းနိုင်ငံတွေကပါသလားဆိုတဲ့အမျိုးသူတို့နေနေဆွဆွဲထားတာရှိပါတယ်ဒါပေမဲ့တရုတ်ရဲ့ policy သူတို့ကျင်ညာထားတာမနေ့ကပဲကျင်ညာထားတယ်မြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုလေးစားပါလေပြည်သူရေးကိုမရှိပါဘူးဆိုပြီးတော့ပြည်နိုင်ငံကရှင်းလင်းထားတာတွေ့ရပါတယ်ဆိုတော့သူတို့အနေနဲ့မပါဝင်ဘူးလို့သူတို့အနေနဲ့ရှင်းလင်းထားပြီးဖြစ်ပါတယ်
အဲ့တော့တရုတ်နဲ့ဆက်ဆံရေးမှာတော့ NUG ကဟိုတည်ဆောက်နိုင်တဲ့အနေထားကတော့ဘယ်လောက်ထိရှိလဲရှင်ခိုင်မာတယ်လို့ပြောလို့ရနိုင်တာရှင
်အဲသူတို့အနေနဲ့တော့တော်တော်များများကောင်းတယ်လို့ကျွန်တော်တို့လည်းမြင်ပါတယ်အဲNLD ရဲ့တည်ရှိမှုကလည်း NLD ဆိုတာအရင်ဆုံးကပြည်သူရဲ့အစိုးရလေတည်ရှိမှုကလည်းတရုတ်ကအခုချိန်ကျအတိအမှပြုတ်နေတာဖြစ်ပါလေကျွန်တော်တို့အစိုးရဘိုင်းနေတဲ့သူတို့ရဲ့အဲတန်ယုံဒီတန်မှန်ဒီနဲ့လည်းဆက်သွယ်ထားတာရှိပါလေဆိုတော့ကျွန်တော်တို့လည်းသူတို့စိုးရင်ချက်တွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့ဖြေကြားထားတာရှိပါလေဥပမာဆိုပါတော့ဒီရဲ့စီမံကိန်းကြီးကိုကျွန်တော်တို့အနေနဲ့ဘာမှအနောက်ဆက်ပေးမှာမဟုတ်ဘူးကျွန်တော်တို့အတတ်နိုင်ဆုံးခုညီပါအနာဂတ်မှာလည်းစီးပွားရေးရာတရုတ်နဲ့ကျွန်တော်တို့ဆက်ဆံပြီးလုံဆောင်ခြင်းတွေဆိုတဲ့အမှတ်ခံချက်တွေလည်းကျွန်တော်တို့မကြာခဏပြောထားတာရှိပါလေဆိုတော့ကျွန်တော်တို့အနေနဲ့တော့အဆင်ပြေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်တစ်ဖက်ကတော့သူတို့ချင်းချင်းမှာတော့မတင်ကမှုတွေရှိကြတော့အမေရိကန်ကလည်းတရုတ်ရဲ့လွန်မှုမှုကြီးမားလာမှုကြောက်တယ်အလားတူပဲတရုတ်ကလည်းအမေရိကန်ကမြန်မာနိုင်ငံကိုလာပြီးကျေးဇူးပြုတော့ခြေလုံးမှန်ပြီးကြောက်တယ်ဆိုတော့သူတို့နိုင်ငံကြီးတွေရဲ့အဲ့ဒီဟာတော့ရှိပါတယ်ကျွန်တော်တို့ကတော့သူတို့ချင်းချင်းအားကြံမှုမှာကျွန်တော်လက်မရှိဘူးမပါဘူးဒီလိုလူတို့လူချင်းတဲ့ဒီမှန်ချက်တွေပဲကျွန်တော်တို့ရောက်အောင်တောင်းနေလို့ကျွန်တော်တို့ခံယူထားပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အသံကသတင်းမှန်တွေကိုပတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းလာနေမနက်ခင်အစီအစဉ်တွေကို American ပြည်တော်ဆိုမျိုးတော့ Washington ကနေတည်းထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ရမယ့်အပတ်စဉ်အစီအစဉ်တွေထဲမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင့်ကွင်းမြင့်ကွင်းကျယ်မတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းများသတင်းများစာရာတွေကိုထုတ်လွှင့်သွားမှာပါ။မြန်မာစစ်ကောင်စီဟာရှုံးနိမ့်နေပြီးတော့စစ်ကောင်စီပြိုကျသွားချိန်မှာအာနာလေဟာနယ်တွေပေါ်လာပြီးတော့ဖြိုးဖျက်အခြေအနေတွေကြုံရနိုင်တယ်လို့သုံးသပ်သူတွေကတော့တင်ပြပါရတယ်။အဲ့ဒီလိုအခြေအနေမျိုးကရှောင်လွဲနိုင်အောင်နိုင်ငံတကာအနေနဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်သွယ်ကူညီဖို့လိုတယ်လို့မီဒီယာတွေကတိုက်တွန်းရေးသားကြတာတွေ့ရပါရတယ်။ဒီအကြောင်းကမ္ဘာမြန်မာမီဒီယာမြင့်ကွင်းမှာဆောင်းမရှင်ပြည်သွင်းနေတဲ့သူအလိမ့်မကတင်ဆက်ထားပါရတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ Washington Post သတင်းစာရဲ့အယ်ဒီတာအားဖို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့အကြမ်းဖက်မှုအစီရင်ခံစာနဲ့မြန်မာအရေးမှာလိုအပ်နေတဲ့ lobby နိုင်ငံရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာစစ်ကောင်စီဟာရှုံးနိမ့်နေပြီအမေရိကန်အနေနဲ့မြန်မာစစ်ကောင်စီပြိုလဲချိန်အတွက်ပြင်ဆင်သင့်ပြီအခုလိုကောင်းစဉ်ပြည်ရေးသားထားတာကတော့Washington Post သတင်းစာကြီးရဲ့ editor အဖွဲ့ကသူတို့ရဲ့သဘောထားအမြင်ကို2023 November 28 ရက်နေ့မှာဖော်ပြခဲ့တာပါမြန်မာနောင်းကတော့ Washington Post သတင်းစာကြီးနေနဲ့အခုလိုမြန်မာအရေးကိုရေးသားတာဟာရှာရှာပါပါလို့မှတ်ချက်ပေးပါတယ် Washington Post သတင်းစာကြီးဟာအစင်လာကြီးပြီးဩဇာရှိတဲ့သတင်းစာကြီးပါအမေရိကန်အစိုးရကွန်ဂရက်လွှတ်တော်နဲ့မူဝါဒရှမှတ်သူတွေအပေါ်ဩဇာလွှမ်းမိုးတဲ့သတင်းစာကြီးလည်းဖြစ်ပါတယ်။ Washington Post သတင်းစာထုတ်ဝေသူကက်သရင်းဂရီဟန်လက်ထက်ကဆိုရင်အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရသူဟာအင်ဗီဒိုကိုရောက်ရောက်ချင်းပထမဆုံးဖိတ်ကြားတွေ့ဆုံရသူတွေထဲမှာကက်သရင်းဂရီဟန်ကထိတ်ဆုံးကပါဝင်ခဲ့တဲ့အထိ Washington Post သတင်းစာရဲ့ဩဇာကကြီးမားပါတယ်။ဒါကြောင့် Washington Post သတင်းစာကြီးရဲ့မြန်မာအရေးပေါ်အမြင်သဘောထားဟာအမေရိကန်ဆိုးရမူဝါဒရှမှတ်သူတွေနဲ့ဥပဒေပြုရေးအဖွဲ့အစည်းတွေပေါ်မှာအကျိုးသက်ရောက်မှုတွေရှိနိုင်တယ်လို့အကဲခတ်တွေကယူဆကြပါတယ်။ Washington Post သတင်းစာ Editor အဖွဲ့ကမြန်မာအရေးပေါ်သူတို့ရဲ့အမြင်ကိုအခုလိုရေးပါတယ်။
ဒီမိုကရေစီအစိုးရကိုဖြုတ်ချပြီးစစ်တကအာဏာသိမ်းခဲ့တာ၃နှစ်နီးပါးရှိလာစေမှာတော့တိုင်းပြည်ဟာပြည်ဝင်စစ်တဲကိုကြာရောက်သွားခဲ့ရပါတယ်။စစ်ဗိုလ်ချုပ်တွေဟာတိုင်းပြည်ကိုအုပ်ချုပ်နိုင်ဖို့အခွင့်မသာခဲ့ကြပါဘူးစစ်ကောင်စီပြုတ်ကြဖို့အချိန်လိုသေးတယ်ဆိုပေမဲ့လည်းကမ္ဘာကြီးအနေနဲ့တခုတည်းသောတရားဝင်ဒီမိုကရေစီအင်အားစုဖြစ်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့စစ်ကောင်စီပြိုလဲစေအတွက်စတင်ဆွေးနွေးတင်ပါပြီမြန်မာစစ်ကောင်စီဟာအားနည်းနေပြီဆိုပေမဲ့လည်းနိုင်ငံအနှံ့မှာစစ်မျက်နှာတွေဖွင့်ပြီးတော့တိုက်ပွဲတွေကိုရင်ဆိုင်နေစေဖြစ်ပါတယ်။မြေပြင်တပ်ဖွဲ့တွေအလွယ်တကူရွှေ့ပြောင်းတိုက်ခတ်နိုင်ခြင်းမရှိပေမဲ့လေဆောင်းကဘုံကျဲတိုက်ခတ်တာနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူတွေသေဆုံးနေကြရပါတယ်။မြန်မာစစ်ကောင်စီဟာတချို့နေရာတွေမှာဓာတ်ရုလက်နက်တွေအသုံးပြုတယ်ဆိုတဲ့စွပ်စွဲချက်တွေလည်းရှိနေပါတယ်။မြန်မာပြည်ဝင်စစ်ဟာလူသားချင်းစာနာမှုအကြမ်းတဲကိုဖြစ်ပေါ်စေပါတယ်။အခြားသောအကြမ်းတဲတွေရှိနေတဲ့အတွက်ကမ္ဘာကြီးဟာမြန်မာအရေးကိုအာရုံမစိုက်နိုင်ပါဘူး။မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူ200,000+ရှိနေပြီးတော့လူဦးရေ300,000+ဟာအိမ်ဒီစစ်နိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်
။အမေရိကန်အနေနဲ့မြန်မာအရေးဖြည့်ရှင်းရမှာအာဆီယံကိုပဲအားကိုးမနေသင့်ဘူး။အာဆီယံထဲမှာ NUG နဲ့ဆက်သွယ်စကားပြောနေတဲ့နိုင်ငံတွေရှိတယ်လို့စစ်ကောင်စီနဲ့အဆက်အသွယ်လုပ်နေတဲ့နိုင်ငံတွေလည်းရှိနေတယ်။အာဆီယံရဲ့ပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ရေးမှုနဲ့အဖွဲ့ဝင်အားလုံးသဘောတူညီရေး consensus မှုတွေကြောင့်ပြဿနာတွေကိုထိရောက်စွာနဲ့စီလျောင်မဖြေရှင်းနိုင်ဘူးဆိုတာမြန်မာအရေးမှာတက်တည်ပြနေပြီဖြစ်တယ်။စစ်ကောင်စီကအင်အားရှိနေနေပြီ။စစ်ကောင်စီကိုဒီတဲ့ပို့ပြီးဖိအားတွေပေးနိုင်မယ်ဆိုရင်ပြိုတာပုံမြန်လိမ့်မယ်။စစ်ကောင်စီပြိုသွားရင်အာနာလီယာနဲ့ဖြစ်ပြီးဖျူဖျဲအခြေအနေမျိုးကြုံရနိုင်တယ်လို့ကြာချုံးနိုင်ငံတစ်ခုလည်းဖြစ်သွားနိုင်တယ်။အဲ့ဒီလိုအခြေအနေမရောက်အောင်ကာကွယ်ဖို့ဆိုရင်အမေရိကန်အနေနဲ့ NUG ရဲ့အခန့်ကဏ္ဍကိုအခုတည်းပိုမြင့်တင်ပေးဖို့လိုမယ်။ NUG တာဝန်ရှိသူတွေနဲ့အလေးနဲ့ထားစကားပြောဖို့အတွက်စတင်ပြင်ဆင်သင့်ပြီး NUG အနေနဲ့ကလည်းတိုင်းရင်းသားတွေရဲ့လူနည်းစုအခွင့်အရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအတိမတ်ပြုပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့တရားဝင်ပြောကြားထားပြီးဖြစ်တယ်။ခက်ခဲတဲ့ဆိုပေမဲ့ဒီလုပ်ငန်းစဉ်ကိုအမေရိကန်အနေနဲ့အခုပဲစတင်သင့်ပြီလို့ Washington Post Editor အဖွဲ့ကရေးသားထားပါတယ်။မြန်မာနောင်းကလည်းသုတစော်ရဲ့စစ်တပ်ပြိုလဲချိန်ထိမဆောင်ပဲ NUG ကိုနိုင်ငံတကာကူညီရန်လိုအပ်ဆိုတဲ့ဆောင်းပါးကို2023ဒီဇင်ဘာလ4ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဆောင်းပါးမှာ Washington Post Editor အဖွဲ့ရဲ့အမြင်သဘောထားတွေအပြင်နိုဝင်ဘာလ29ရက်နေ့က Nikkei Asia မှာဖော်ပြခဲ့တဲ့ Washington စစ်တပ်ကသူပမောက်ကဇက်ကာရီအဘူဇာရဲ့စစ်ပွဲတွေပြီးမြန်မာစစ်တပ်အနာဂတ်အတွက်ပြင်ဆင်ခြင်းရောက်ပြီးဆောင်းပါးနဲ့အမေရိကန်ခြေစိုက်နိုင်ငံတကာဆက်ဆံရေးမူဝါဒဆိုင်ရာဦးဆောင်အဖွဲ့ကြီးရဲ့အရှိတောင်အာရှရေးရာအကြီးတန်းသူတည်သည့်ဂျိုရှူဝါကာလန်ဇစ်ခ်ရဲ့မြန်မာစစ်တပ်ဟာအမှန်တကယ်ပြိုကျနိုင်တယ်။ဒါပေမဲ့အမေရိကန်နဲ့အင်အားကြီးနိုင်ငံတွေကအဲ့ဒီဖြစ်နိုင်ခြေအတွက်အသင့်ဖြစ်ပြီလားဆိုတဲ့ဆောင်းပါးတွေကိုကိုးကားရေးသားထားပါတယ်။
ဒီလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုနိုင်ငံသားရဲ့ဌာနကအစီရင်ခံစာတစ်စောင်ကိုနိုဝင်ဘာလ30ရက်နေ့မှာထုတ်ပြန်ခဲ့တာတွေ့ရပါဗျ။အဲ့ဒီအစီရင်ခံစာမှာ2022ခုနှစ်အတွင်းကမ္ဘာပေါ်မှာအဆိုးရွားမဟုတ်တဲ့ဘက်ကအကြမ်းဖက်မှုဖြစ်ရကျူးလွန်တဲ့ထိတ်ဆုံးဆယ်နိုင်ငံကိုထုတ်ပြန်ရမှာမြန်မာနိုင်ငံဟာနံပါတ်၈နေရာမှာရှိနေကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအစီရင်ခံစာကဆိုပါတယ်။မြန်မာနိုင်ငံမှာအစိုးရမဟုတ်တဲ့ဘက်ကအကြမ်းဖက်မှုဖြစ်ရပေါင်း391မှုဖြစ်ပွားခဲ့ပြီးတော့သေဆုံးသူအဖြစ် 2,130 ဦးနဲ့ကမ္ဘာပေါ်တတိယအမြင့်ဆုံးဖြစ်ပြီးတော့အဓိကကျူးလွန်သူတွေဟာ People's Defense Force PDF တွေဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်။အကြမ်းဖက်မှုဖြစ်ရ 58 ရာခိုင်နှုန်းဟာစစ်တပ်ကိုပြစ်မှတ်ထားတာလို့အစိုးရခန်းစာကအဆိုပါတယ်။အဆိုပါအစိုးရခန်းစာကိုအမေရိကန်နိုင်ငံသားရဲ့ဌာနအကြမ်းဖက်မှုတိုက်ဖျက်ရေးဘျူရိုအတွက်ကမ္ဘာလုံးဆိုင်ရာအကြမ်းဖက်မှုလေးလာရေးအဖွဲ့ GTTAC ကပြုစုရေးသားခဲ့တာဖြစ်ကြောင်းသိရပါတယ်
။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာတော်လှန်ရေးအင်အားစုတွေကြားမှာဝေဖန်မှုတွေမြင့်တက်နေပါတယ်။နိုင်ငံရေးအကဲခတ်တူကတော့ဒီအစီရင်ခံစာပြုစုသူတွေဟာမြန်မာနိုင်ငံတွင်းကအဖြစ်ပြက်အခြေအနေတွေကိုသိရှာမသိသူတွေဖြစ်နိုင်တယ်။အချက်လက်တွေကိုဘယ်လိုရယူသလဲတော့မသိဘူး။ဘယ်လိုပဲဖြစ်ဖြစ်ဒီအစီရင်ခံစာဟာຫນွေဦးဒေါ်လာရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်။နောက်တစ်ခုကမြန်မာအရေးနဲ့ပတ်သက်လို့အမေရိကန်အစိုးရသေချာမသိဘူးဆိုတာပြတာပဲလို့ပြောရမှာပဲ။မြန်မာအရေးအမေရိကန်တွေအခြေအနေမှန်သိအောင်အခုတည်းပို့လို့ဖို့လို့လိမ့်မယ်။အမေရိကန်နိုင်ငံရေးကလော်ဘီနိုင်ငံရေးဗျ။ဒီဇိုင်းမတ်မတ်လော်ဘီလုပ်နေဖို့လိုတယ်။လော်ဘီအဖွဲ့အစည်းတွေလိုအပ်တယ်။ဝါရှင်တန်မှာ NUG ရုံးရှိနေတာပဲ။NUG အနေနဲ့အမေရိကန်နိုင်ငံသားကြီးဌာနနဲ့ဆက်ဆံရေးကိုပြန်သုံးသပ်သင့်တယ်လို့ proactive ဖြစ်ဖြစ်နဲ့အမေရိကန်အစိုးရမူဝါဒအချမှတ်သူတွေဥပဒေပြုအမတ်တွေကိုအခုတက်ချင့်ကပ်ဖို့ပိုထိတွေ့ဆက်ဆံဖို့လိုမယ်ထင်ပါတယ်လို့ပြောပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ကွင်းကျဲမှဆိုပါစစ်စင်ရဲ့တစ်တုံညာနှစ်ခုအပေါ်တရုတ်ရဲ့တုံ့ပြန်မှုဟာရေပုံရဆန်နေဆိုပေမဲ့အလေးထားမှုတွေလည်းရှိပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင့်ဝင်းကျဲမတ်စုမှာဒီအကြောင်းချင်းရာတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်။
အာနာသိမ့်မှုအလွန်နှစ်နှစ်ခွဲကျော်ကာလအတွင်းနိုင်ငံတော်ဝန်တိုက်ပွဲဖြစ်ပွားမှုဟာမြို့နယ်စုစုပေါင်းရဲ့68ရာခိုင်နှုန်းကျော်ရှိလာပါပြီ။221မြို့နယ်ထဲမှာတိုက်ပွဲပေါင်း12,000ကျော်ဖြစ်ခဲ့တာပါ။အဓိကလမ်းမကြီးတွေကိုစူးမှုလှုပ်ရှားနိုင်မှုနှစ်ဖက်အပြိုင်နေပြီးစကိုင်းတိုင်းတွဲမှာတော့တော်လိုင်းရင်အင်အားစုတွေဘက်ကလမ်းမစူးမှုထားနိုင်မှုအကောင်းအထည်ကိုတွေ့ရပါတယ်။စစ်ကောင်စီတပ်ရင်းတွေမှာတော့စစ်တိုင်နယ်လူတရားဝင်ကျင်နယ်ရှိရတယ်လို့အချက်လက်တွေအရသုံးသပ်ရပါတယ်။တော်လိုင်းရင်အင်အားစုတွေအနေနဲ့လက်နက်ခဲယံအမြောက်များကိုစစ်ကောင်စီစီကနေရရှိထားပါတယ်။အဲ့ဒီအထက်မှာတိုက်ခိုက်ရေးရဟယင်တွေကိုချင်းချောင်းနိုင်တဲ့ဝေရင်ပြည့်လက်နက်တွေတင်ကားပြက်လက်နက်တွေလည်းပါဝင်ပါတယ်။စစ်စင်ရေးတပ်တုံညာနှစ်ခွန်စတင်ရာကူကန့်ဒေသမှာဆိုရင်စစ်စင်ရေးဥတီချက်တစ်ခုဖြစ်တဲ့မြို့တော်လောက်ကန်ကိုသိမ်းယူဖို့ပဲကြံပါတော့တယ်။ညီနောင်မဟာမိတ်သုံးဖွဲ့နဲ့ပူးပေါင်းတပ်တွေကတရုတ်မြန်မာနယ်စပ်ကမြို့လေးမြို့နယ်သိန်းနီမြို့ကိုထိန်းချုပ်တာပါတယ်။စစ်ကောင်စီဖြူဟာကုန်းတွေအခြေဆိုင်စခန်းကြီးတွေအပါအဝင်တပ်စခန်း159ခုကျော်နဲ့ရဲစခန်း9ခုကျော်ကိုလည်းသိမ်းနိုင်ခဲ့ပါတယ်။
ဒါအပြင်စစ်ကောင်စီခါလိုက်ရ125ကလက်နက်ချခဲ့တာကြောင့်ရဟန်းရင်ဝင်ပါဝင်ကုန်းချမ်းမြို့နယ်ကစခန်းကုန်းအလုံးကိုရရှိထားပါတယ်။ဒါကြောင့် MNDA တပ်တွေအနေနဲ့လောက်ကိုင်းမျိုးကိုတင်းယူဖို့ပဲကြံပါတော့တယ်။စစ်စင်ရေးတစ်တုံညာနှစ်ကွန်စတင်ပြီးနောက်ချခိုင်ပြည်နယ်မှာလည်းတိုက်ပွဲတွေတကြောပြန်ဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်စခန်းပေါင်း46ခုကျော်ကိုရခိုင်တပ်တော်အေအေကတင်းယူနိုင်ခဲ့ပါတယ်။အဲ့ဒီစခန်းတွေထဲမှာ40ကျော်ဟာစစ်ကောင်စီဘက်ကဆွန့်ခွာသွားတာကြောင့်အလွယ်တကူပဲတင်းနိုင်ခဲ့တာပါ။စခန်းသိမ်းတိုက်ပွဲတွေအပါအဝင်တိုက်ပွဲဖြစ်ပွားမှုတွေကရခိုင်ပြည်နယ်မြောက်ပိုင်းအိန္ဒိယမြန်မာကလတန်မြစ်ကြောင်းစီမံကိန်းဒေသတစ်ဝိုက်မှာပိုဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းကတရုတ်မြန်မာစီးပွားရေးဆင်ညာစီမံကိန်းဒေသတွေမှာတော့စစ်ကောင်စီကတပ်စခန်းဆွန့်ခွာတာတွေပုံများခဲ့ပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလည်းတော်လန်ရေးအင်အားစုတွေကမျိုးပေါင်း10ခုကိုတင်နိုင်ခဲ့ပါတယ်။စစ်စင်ရေးတစ်တုံညာနှစ်ခွန်နောက်ပိုင်းချင်းပြည်နယ်မှာတိုက်ပွဲပေါင်း28ကြိမ်ကျော်ဖြစ်ပွားခဲ့ပြီးမြို့ခုနှစ်မြို့ကိုသိမ်းယူခဲ့ပါတယ်။စကိုင်းတိုင်းမှာလည်းတိုက်ပွဲပေါင်း120နီးပါးဖြစ်ခဲ့ပြီးမြို့သုံးမြို့ကိုသိမ်းနိုင်ခဲ့တာပါ။ဒါ့အပြင်စကိုင်းတိုင်းကစစ်ကောင်စီတပ်စခန်း30ကျော်နဲ့ချင်းပြည်နယ်ကတပ်စခန်း5ခုကျော်ကိုလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်။စစ်ကောင်စီအနေနဲ့နိုင်ငံရဲ့43ရာခိုင်နှုန်းဝန်းကျင်ကိုထိထိမိမိပဋိပက္ခနိုင်တော့ပါဘူး။ကရင်တော်လှန်ရေးပူပေါင်းတပ်ဖွဲ့တွေဟာပြည်내မျိုးတော်လိုက်ကောကိုတိုက်နိုင်မှုကြိုးပမ်းခဲ့ကြပါတယ်။နိုဝင်ဘာ17ရက်နေ့မှာစစ်စင်ရေးတလေးလုံးကိုစတင်ခဲ့ပြီးစစ်ကောင်စီတပ်စခန်းတွေအဓိကအခြေစိုက်ရာလိုက်ကောကိုတိုက်ခိုက်ခဲ့ကြတာပါ။စစ်စင်ရေးကာလအတွင်းကရင်ဒေသမှာတိုက်ပွဲပေါင်း50ကျော်ဖြစ်ခဲ့ပါတယ်။ဒါ့အပြင်စစ်ကောင်စီတပ်စခန်း15ခုကျော်နဲ့တမ်းမတ်ခုံမျိုးကိုလည်းတင်ပိုက်နိုင်ခဲ့ပါတယ်။ရှမ်းကင်နီနယ်စပ်ဒေသတွေမှာတိုက်ပွဲတွေပိုပြင်းထန်ခဲ့ပြီးဖေကုံမြို့နယ်မှာ12ကြိမ်ထပ်မံဖြစ်ခဲ့ပါတယ
်။ညင်ကွင်းချေမဆူများကဏ္ဍအပြင်မှာတော့မြန်မာပြည်မှပေးစာများအလဲရောက်ပါပြီ။မအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်ရှင်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေတွေနဲ့စာချင်ပါတယ်မောင်လိုက်ဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE ရှင်နဲ့နေ့စဉ်နဲ့အမျှသတင်းတွေအားလုံးကိုကြိုက်ပါတယ်ဆိုပြီးတော့စာတို့လေးရေးလာတာပါနောက်ထပ်စာတို့ရေးလာတဲ့တော်ရရှင်ညံ့ညံ့ဖြစ်ပါတယ်အခုလိုမျိုးသတင်းအစုံနဲ့တင်ပြပေးတဲ့ VOE ကိုအထူးပဲကျေးဇူးတင်ရှိပါကြောင်းနဲ့ဟုတ်ကဲ့ပါအခုလိုမျိုးနားဆင်ကြည့်ရှုအားပေးကြတဲ့တော်ရရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်ပြည်ရခိုင်အစီအစဉ်တွေထုတ်လွှင့်ပြီးဖို့တောင်းဆိုလာကြတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ Greetings from Taiwan ဆိုပြီးရေးလာတဲ့သောရရှင်မောင်ကျော်မိုးကတော့
ဟိုးငယ်စဉ်အခါကတည်းက VOE ကိုနားထောင်ခဲ့သူဖြစ်ပါတယ်။အဖေကရေဒီယိုဆက်သွယ်ရေးလုပ်ခဲ့သူဆိုတော့သူနားထောင်တိုင်းကိုပါလိုက်နားထောင်ဖြစ်ပါတယ်။တခုလောက်တောင်းဆိုပြရစီခင်ဗျာ။အခုဒီဇင်ဘာကစလို့နောက်နှစ် 2024 ခုနှစ်က El Niño ရာသီဥတုဖြစ်တယ်။ El Niño ဆိုတာဘာလဲ။ဘာကြောင့်ဖြစ်တာလဲဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဘာတွေပြင်ဆင်ထားတဲ့တယ်လဲဆိုတာတွေပြည့်ပြည့်စုံစုံလေးတင်ပြပေးစီလိုပါတယ်မြန်မာပြည်သူတွေလည်းသိရှိအောင်လို့ပါကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာဦးကျော်စံသားနဲ့တကွ VOA Wine.2 Wine.3 အားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါကျမတို့စီက Anti Docking မျိုးတဲ့အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့ဒီပညာအစီအစဉ်မှာဒီအစီအစဉ်လေးကိုထုတ်လွှင့်ပြဖို့ပြောလာရဲထင်ပါရဲ့နော်သူတခါလဲဒီရာသီဥတုနဲ့ပတ်သက်ပြီးတော့လုံးခဲ့တဲ့တစ်နှစ်နှစ်လောက်တုန်းကထုတ်လွှင့်ပေးခဲ့တာရှိပါရဲ့ရှင်အခုလည်းသူ့ကိုပြောလိုက်ပါမယ်လောလောဆယ်သူထိုင်းမှာတာဝန်နဲ့ရောက်ရှိနေပြီးတော့ဒီနှစ်ကုန်ကျမှပြန်လာမှာဖြစ်ပါရဲ့နော်နောက်တစ်ခုကပဝင်းညင်ထိန်တဲ့ရေကဘာကြီးပူနွေမှုဒါရီနဲ့ပတ်သက်ပြီးတော့ကျမတို့အပတ်စဉ်အစည်းအဝေးအသစ်တစ်ခုထုတ်လွှင့်ပေးနေပါရဲ့နော်တဘာဝပဝင်းညင်နဲ့ပတ်သက်ပြီးတော့နန်းလောင်ကအပတ်စဉ်အစည်းအဝေးထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်ရုပ်မြင့်တန်ကြားနဲ့လည်းကြည့်ရှုလို့ရတယ်လို့မျိုးရေဒီယိုကနေပြီးတော့လည်းနားဆင်လို့ရပါရဲ့ရှင်ဟုတ်ရင်တော့ထုတ်လွှင့်ပေးခဲ့တာကိုကျွန်မပြန်ရှာလို့ရရင်လည်း link လေးပို့ပေးပါမယ်เนาะအစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်သောရရှင် video ရနေထုတ်လွှင့်ပေးဖို့တခုတောင်းဆိုလာတဲ့သောရရှင်ကလည်းစာရင်းနေကြသောရရှင်ဖြစ်ပါရဲ့ရှင်
မင်္ဂလာပါ VOA ကမ္ဘာသတင်းမြန်မာသတင်းမှန်တွေသိရဖို့ VOA ကိုအားပေးနားဆင်လာတာရေဒီယို၄000ခေါနာထောင်ရတဲ့ခေတ်ကျွန်တော်ခြားထိတ်အရွယ်ငယ်ကလေးကအဘနိုင်ငံတပါးကြီးနဲ့အတူမိသားစုတွေဝိုင်းဖွဲ့ပြီးနားဆင်လာတာအခုအထိပါအဘကအသက်82နှစ်ရွှေဝါရောင်တောင်လိုင်းမတိုင်မီ2006ခုနှစ်မှာကွယ်လွန်သွားတာအခုဆို18နှစ်ရှိပါပြီတေးသချင်းတောင်းစာတခါမှမရေးဘူးအခုတော့ရောင်နီသန်းလို့ပန်းဝင်ကန်ဒီအမောပန်းရဆုံးချိန်မို့ပြည်တွင်းပြည်ပရောက်မြန်မာပြည်သူတိုင်းရင်းသားညီနောင်သွေးချင်းတွေအားလုံးနဲ့အတူရွာမှာကြံနေခဲ့တဲ့အကိုတွေအမတွေတရွာလုံးအတွက်ရောတိုက်ပွဲဝင်နေကြတဲ့ညီငယ်ညီမငယ်ရဲဘော်ရဲဘက်လူဖော်ကိုင်းဘက်တငယ်ချင်းတွေအားလုံးအတွက်စကစရဲ့905နဲ့အဝေးရောက်နေတဲ့ကျွန်တော်ကခိုင်ထူးတည်ဆိုထားတဲ့အားလုံးကိုကြော်ဖြတ်ရမယ်တခြင်းလေးထုတ်လွှင့်ပေးဖို့မအီသနာကျော်ကိုလေးစားစွာတောင်းဆိုအပ်ပါရခင်ဗျာဖုန်းလိုင်းတွေဖြတ်တောက်ခံထားတဲ့နေရာတွေကျွန်တော်တို့ရွာပါဝင်ရေဒီယိုနားထောင်ကြပါလေ
ငါမင်းဆောင်စကိုင်းသားကိုလေးခွန်ကျော်စောပါရဲ့ခွေလွန်သွားတာ18နှစ်ကြာပြီဖြစ်တဲ့အပနိုင်ငံရေးသမားကြီးနဲ့အတူ VOA ကိုတူတူဟိုးရင်တွေကနားဆင်ခဲ့ပါတယ်ဆိုရဲတော်ရရှင်တကယ်ချင်းအားလုံးတွေတခြင်းလေးတစ်ပုတ်တောင်းလာတာဖြစ်ပါရဲ့ခိုင်ထူးရဲ့အားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါတယ်ဟုတ်ကဲ့ပါရှင်အရင်တော့ဆိုရင်တော့ကျမတို့ဒီတခြင်းခန္ဓာဆိုပြီးတော့ကျမတို့မြန်မာပြည်ကပေးစာများအစီအစဉ်နောက်ဆုံးမှာတခြင်းလေးတစ်ပုတ်အမြဲတမ်းထုတ်လွှင့်ပေးပါရယ်နော်အခုနောက်ပိုင်းတော့ကျမတို့ဒီမြန်မာနိုင်ငံအရေးကိစ္စတွေလည်းဒီသတင်းတွေထုတ်လွှင့်ဖို့ပိုများလာတယ်အစီအစဉ်တွေလည်းပိုကျလာတာမလို့ဒီတခြင်းအစီအစဉ်လေးကိုကျမတို့ဖြုတ်ထားပါရယ်ဒီနေ့မှာကျမတို့နောက်ထပ်တခြင်းထုတ်လွှင့်ပေးတဲ့နေ့မှာကျမတို့နောက်ထပ်အစီအစဉ်တွေအစားတိုးပြီးတော့ထုတ်လွှင့်ပေးနေပါရယ်နော်ဒါကြောင့်မလို့ဒီစာလေးကိုတော့ကျမဖော်ပြပေးလိုက်တာကဒီသောရရှင်တောင်းဆိုလို့မျိုးအားလုံးလည်းစုတောင်းလေးကိုအားလုံးကြားသိအောင်လို့ဖြစ်ပါတယ်ရောင်နီသန်းလို့ပန်းဝင်ခံနေအမောပန်းဆုံးအချိန်မှာအားလုံးကိုကြော်ဖြတ်ရမယ်ဆိုတဲ့တခြင်းလေးနဲ့အဝေးကနေပြီးဒီသောရရှင်စုတောင်းပေးလာတာဖြစ်ပါတယ်ရှင်ပတ်စင်စာရေးလာကြတဲ့အထက်မှာမြန်မာနိုင်ငံကအခုလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်စဉ်ကိုယ်တိုင်တွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကတော့အစဉ်မြဲရရှိပါရယ်နော်အဲ့ဒီကစာတစ်စောင်ဒီနေ့ဖော်ပြပေးချင်ပါတယ်ရှင်သူ့ရဲ့ခြေစင်းကြပြလေးကိုပြောပြပါမယ်နော် VOA ကအမျိုးတွေအားလုံးကျမ်းမာသက်ရှင်စီးစိမ်ကြွယ်ဝလူသမားပြည်စုံဖုံးမုံပွင့်လန်းမညိုသောပန်းပမာထာဝရလန်းစံတက်ကြွစွာဖြင့်လူပေါင်းအကျိုးစားထက်တိုထန်းဆောင်နိုင်စွမ်းသူများဖြစ်ကြပါစေကြောင်းမွေးရည်မြေစစ်တလင်းမှဆွေမျိုးအရင်းကြီးကစောင်းစီတန်းစီနဲ့ထက်တန်သောစေနာဖြင့်ဆုတောင်းမြတ်တာပို့တာလိုက်ပါသည်ခင်ဗျာတဲ့အပူရှိန်တွင်မှကြိုးစား၍ပို့တာရသောမြတ်တာကိုအေးမြစွာခံယူတော်မူနိုင်ကြပါစေတဲ့ချိုတူးခိတစစ်ကြုံဆိုပြီးရေးလာပါတယ်ဒီသောရရှင်ကဟုတ်ပြီးခဲ့တဲ့ဒလားနှစ်လားကရေးလာတဲ့စာဖြစ်တာမလို့အဲ့ဒီတော့ကတော့သူကစောင်းစီတန်းစီရင်တယ်လို့ရေးလာပါတယ်အခုတော့ဓာတ်စီတန်းစီရင်တယ်ဖြစ်မယ်ထင်ပါတယ်နော်သူရေးလာတာစာတော်တော်ရှိပါတယ်ရှင်ကျွန်မအနှစ်ချုပ်ပြီးဖော်ပြပေးချင်ပါတယ
်ယူကရိန်းရှေ့ပိုင်းဒေသရှိခြေရွာတွေကိုပြန်လည်သိမ်းပိုက်လိုက်နိုင်တဲ့စစ်တီတွေကိုသမ္မတဇယ်လင်စကီကဂုံပြူအတိမတ်ပြူချီကျူးစကားသူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောကြတယ်ဆိုတဲ့သတင်းကိုနားဆင်လိုက်ရတော့ယူကရိန်းသမ္မတဟာအမေရိကန်ကလေရင်နဲ့လာခေါ်မယ်ဆိုတာတောင်ပြည်သူတွေကိုရန်သူလက်ထဲထားလိုက်ပါသွားမဲ့အဖြစ်ကိုညှဉ်းဆန်းခဲ့ပြီးစစ်မြေပြင်ဆင်းကယူကရိန်းစစ်တီတွေကိုဂုံယူအားပေးစီယုံဥဆောင်မှုပေးခဲ့တဲ့သူပါအပြောကြီးမဟုတ်ဘဲလက်တွေ့တိုက်ပွဲဝင်ရင်စီရေးလိုအပ်ချက်မှန်သမျှကိုကဘာတိအောင်ချပြကာအကူအညီတောင်းခံနိုင်သူပါမဟိတနာကျော်ရေးစာရှင်မာဆိုးလို့ဝါကြတကြောင်းနဲ့လူသမားအနစ်ချုပ်ပါအောင်စ조사ရေးပေမဲ့အဲ့မှာရင်စာကြောင်းကရှည်သွားတော့တာပါအနည်းချုပ်ပြောရရင်စစ်ဘေးအငတ်ဘေးဓာလန်လက်နက်ဘေးမိဘေးရေဘေးမုန်တိုင်းဘေးယောဂါဘေးကုံစင်းနှုံးဘေးစသည်ဘေးပေါင်းစုံတာမကဘဲအချင်းဘာကြောင့်မှမသိအဖမ်းခံအသက်ခံရမယ့်အရေးပူပင်ကြောင်းကြတောကပေါင်းအစုအဝေးဖြင့်နေတထိတ်ထိတ်ညတထိတ်ထိတ်နေကြရရှာတဲ့တော်လန်ရေးဘယ်တော့ပြီးမှလဲလို့သုံးနှစ်ကြာသည့်အချိန်ညွန်ငယ်သောမျက်နှာထားဖြင့်တမေးတဲ့မင်းနေကြရရှာတဲ့ရန်သူလက်ခုပ်အတွင်းကမြန်မာပြည်သူတွေအတွက်ကျွန်တော်တို့မြန်မာနိုင်ငံတော်လှန်ရေးရဲ့မီးရှို့တစောင်းတပ်ဦးအလံဖြစ်တဲ့ NUG သမ္မတကြီးကဇယ်လင်စကီလိုနေ့စဉ်မိန့်ခွန်းများဖြင့်ကဘာတိထင်ရှားအောင်ပြသပေးနေသူဖြစ်ပါစေလို့ NUG ပြည်သူအစိုးရကိုယုံကြည်အားကိုဝန်ရံထောက်ခံသောပြည်သူတို့အနေနဲ့VOA သတင်းနားထောင်ရင်းမှဖြစ်ပေါ်လာသောရင်တွင်းဆန္ဒကိုရိုသေလေးစားစွာတင်ပြအပ်ပါသည်ခင်ဗျာ
။ K ਕਿਤਾ ਸਿਚੁਨ ਛੋਟੂ ਸੋਪਿਓ ਨੌਲੇ ਸਾਈ ਬਾਉਮੇ ਰੇ ਟਨਾਈ ਦਮਿਆ ਲੋਯਿਨ ਟੋਸ਼ਿਨ ਪੋ ਰੇ ਸਿਟਮਾ ਲੋਈ ਲੂ ਦਾਰਾਈ ਗੋ ਛਿਤੋ ਜਨੋ ਰੇ ਤੋਰਾ ਸ਼ਿਨ ਛੋਟੂ ਫਿਪ ਪਾਰੇ ਐਨਯੂਜੀ ਪੀਦੂ ਅਸੋਯਾ ਯੇ ਤਮਰਾ ਜੀ ਨੀਜ਼ੇ ਮੇਂਗੋ ਪਿਓ ਜਾ ਪੇਵਾ ਸੁਰੇ ਦੀ ਤੋਰਾ ਸ਼ਿਨ ਟੌਂ ਸੋਲਾਰਾ ਫਿਪ ਪਾਰੇ ਸ਼ਿਨ ਤੋਰਾ ਸ਼ਿਨ ਯੇ ਯਿਨ ਫੁਏਜ਼ਾ ਰੋ ਗੋ ਦੀਨੀ ਰੋ ਦੀਮਾ ਯੇ ਯੈ ਛਿਮਾ ਯੇ ਨੋ ਆਲੋਂ ਪੋਮੋ ਕਾਂ ਮੋ ਅਸਿਨ ਪੀ ਲਾ ਪਾਰੇ ਨੀਯੇ ਟੀ ਅਮਿਆਨ ਸੋਂ ਪਾਈ ਸਾਈ ਨਾਈ ਮਾ ਜੀ ਲੋ ਟੌਂ ਸੁ ਪਿਓ ਪਾਰੇ ਸ਼ਿਨ ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewy Bambis News ဆိုရယ် Viewy မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewy မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။ Corporation တွေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။ရေးသားပေးပို့လာတဲ့ Viewy မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာဝိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို Viewy မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.viewnews.com ဖြစ်ပါတယ်။ကျမအေးသနာကြပါ View ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးရေးရနေရဲ့ချင်းရှင်ရှင်လန်းချင်းနေကြပါစေရှင်။အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါလား။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာရေးပြစီချင်ပါသေးရှင်။ VOA သတင်းတွေပေးတဲ့တွေစီအမြန်ဆုံးပေးပို့နိုင်ဖို့အဆင်ကြိုးစားနေပါတယ်။
ခရော့ထူချာဆံများတဲ့များအစီအစဉ်မှာနိုင်ဂျီးရီးယားနိုင်ငံမှာတော့ဒေါသထွက်ပြီးတော့ပောက်ကွဲဖြစ်စီနိုင်မယ့်အခန်းတစ်ခုတည်တံ့ဖန်တီးထားပါတယ်။ရေခဲမအောင်အေးနေချင်းစိုက်ဘေးရီးယားဒေသမှာဆောင်းကြိုရေခဲရေကူးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။သရီဆန်အေးဆုပ်တားမွေထုပ်လုပ်ငန်းတွေကိုဆန့်ကျင်တဲ့အနေနဲ့ကိုလိုနီချုပ်ပြီးတော့တွေးတုဖြန်ပြီးတော့သရီဆန်အသေးကောင်လို့စပိန်နိုင်ငံမှာဆန္ဒပြခဲ့ကြပါတယ်။ပီရူးနိုင်ငံမှာတော့လွန်ခဲ့တဲ့နှစ်တထောင်ကျော်ကမပုတ်မတိုးမှန်မီရုပ်ကျွင်းငါးခုကိုထပ်ပြီးတော့ရှာတွေ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းခတ်မောင်းနဲ့မိုက်အတန်းစင်တို့တင်ဆက်ထားပါတယ်။
ကုန်းသင်းတော့တက်နေပြီးတိုင်းပြည်ထင်းတွေကြောင့်စိတ်ညစ်နေပါလားဘဝအမောတွေပြည်ပြီးစိတ်လွတ်ကိုလို့ပေါက်ကွဲပြစ်နိုင်မဲ့နေရာတစ်ခုကိုနိုင်ဂျီးရီးယားနိုင်ငံမှာဖန်တီးထားပါတယ် Rich Room ဒေါ်ဒတကြီးပေါက်ကွဲနိုင်တဲ့အခန်းတစ်ခုကိုနိုင်ဂျီးရီးယားနိုင်ငံမြို့တော် Lagos မှာဖန်တီးထားတာပါမိနစ်20စာအခန်းနှားနိုင်ပြီးဒီအခန်းထဲမှာလျှက်စစ်ပစ္စည်းတွေဖန်တွေမှန်တွေဗီဒီယိုတွေစတာတွေကိုစိတ်တိုင်းကြဖြည့်ဆည်းနိုင်ပါတယ်ဒီခန်းကိုဖန်တီးသူအနီတာခရစ်ရှန်ကပြီးခဲ့တဲ့နှစ်တုန်းကသူ့တငယ်ချင်းကွယ်လွန်သွားလို့စိတ်ကြေကွဲဝမ်းနည်းမှုတွေကိုကုစားဖို့ကြိုးစားခဲ့ရကနေအခုလိုစိတ်ထွက်ပေါက်ပြီးပောက်ကွဲနိုင်တဲ့ခန်းကိုဖန်တီးဖို့စိတ်ကူးရမိတာပါဒီမှာအခန်း၅၃သူတယောက်ကတော့အဲဒီကိုမလာခင်အရန်ဒေါသထွက်နေခဲ့ပေမဲ့မိနစ်20လောက်ဝုန်းနိုင်ခြင်းပောက်ကွဲပြီးတဲ့နောက်စိတ်တက်တာရရသွားတယ်လို့ပြောပါတယ်တချို့ကလည်းဒေါသထွက်ပတ်ရန်တာကိုမြှောက်ပြီးတဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့ဆိုပြီးတော့ဝေဖန်ကြပါတယ်နိုင်ဂျီးရီးယားနိုင်ငံမှာစီးပွားရေးကျန်တဲ့မှုဘေးကင်းလုံခြုံမှုမရှိတာနဲ့နောက်တစ်ချော့ရွေးကောက်ပွဲတွေပြန်ရောက်လာတော့မယ့်အချိန်မှာပြည်သူတွေစိတ်ဖိစီးမှုတွေတိုးနေရတယ်ဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံ
င်ရဲ့အေးအေးဆုံးဒေသဖြစ်တဲ့ဆိုင်ဘေးရီးယားအရက်မှာဆောင်းရာသီကိုကျူးဆွေးအနေနဲ့ရေခဲရေကူးပွဲကိုဒီဇင်ဘာလ3ရက်နေ့ကကျင်းပခဲ့ပါတယ်။ပင်လယ်ဖြန်ကြီးဝေါ်ရက်စ်လို့ကိုယ့်ကိုယ်နာမည်ပေးထားကြတဲ့ဒေသခံဒါဇင်နဲ့ချီကအော့မ်စ်မြို့အတစ်မြင့်ထဲမှာရေခဲတုံးတွေကြားမှာရေကူးပြိုင်ခဲ့ကြပါလေ။ဒီလိုရေကူးပြိုင်ပွဲကျင်းပတဲ့အချိန်မှာရေခဲကန်တွေကရေက3ဒီဂရီစင်တီဂရိတ်ရှိပြီးတော့ရေကူးပြီးတော့ပြန်တက်လာရင်လေရေခဲမှတ်ဖြစ်တဲ့3ဒီဂရီစင်တီဂရိတ်လေအေးထဲမှာနေကြရတာဖြစ်ပါလေ။ဆောင်းရာသီကိုကြိုဆိုတဲ့အနေနဲ့ဒီဆောင်းအတွက်ပထမဦးဆုံးအကြိမ်ရေခဲရေကူးပြိုင်ပွဲကိုကျင်းပခဲ့တာဖြစ်ပါလေ။ဒီလိုရေခဲရေကူးရတဲ့အထွေထွေကဘဝပြောင်းသွားလာအောင်ကောင်းမွန်တဲ့ရလဒ်ကိုပေးတယ်ဆိုပြီးပါဝင်တဲ့သူတချို့ကပြောပါလေဒီနေ့ပြိုင်ပွဲမှာတော့အသက်19နှစ်အရွယ် Victor ကအသက်အငယ်ဆုံးပါဝင်သူဖြစ်ပြီးတော့ရေခဲရေထဲမှာ5မိနစ်တိတိနေခဲ့လို့သူ့ရဲ့ကိုယ်ပိုင်ဆန်ချိန်ချိုးသွားနိုင်ခဲ့ပါတယ်ပုံမှန်ဆိုရင် Oms မြို့မှာဒီဇင်ဘာလတိုင်းရေခဲမှတ်ရဲ့အောက်အနှုတ်20ဒီဂရီစင်တီဂရိတ်ပြင်းပြအေးလာဖြစ်ပါလိမ့်ရှင
်ဥရောပဇေကွက်မှာတားမွေးနဲ့တားမွေးထွက်ကုန်တွေရောင်းချမှုကိုဥရောပတမကအီယူကပိတ်ပင်ပေးဖို့တောင်းဆိုတဲ့အနေနဲ့တက်ကြွလှုပ်ရှားသူတွေကကိုလွန်တီချွတ်သွေးစွန်းတဲ့ဟန်နဲ့စပိန်နိုင်ငံဘာစီလိုနာမြို့မှာဆန္ဒပြခဲ့ကြပါတယ်7ဒီဂရီစင်တီဂရိတ်အေးတန်ကြားမှာတက်ကြွလှုပ်ရှားသူအယောက်50ကအဝိပလာနဲ့လဲလျောင်းပြီးတားမွေးအိပ်ခံပြီးအသက်ခံထားရတဲ့တိရစ္ဆာန်တွေလိုသွေးအတူလောင်းပြီးဆန္ဒပြနေကြတာကိုဒီဇင်ဘာ3ရက်နေ့တော့ကတွေ့ခဲ့ရတာပါလူပေါင်း 1.5 သန်းကျော်လက်မှတ်ရေးထိုးထောက်ခံထားတဲ့ #FarFreeEurope တားမွေးကင်းတဲ့ဥရောပဆိုတဲ့လှုပ်ရှားမှုရဲ့ဒီဗိုင်းတစ်စားအဖြစ်အခုလိုဆန္ဒပြကြတာဖြစ်ပါတယ်တိရစ္ဆာန်ဖူလုံမှုဆိုင်ရာဥပဒေကြမ်းတွေကို2023နှစ်ကုန်ပိုင်းမှာဥရောပကော်မရှင်ကပြန်လည်သုံးသပ်ဖို့ရှိနေချိန်မှာပဲတားမွေးထုတ်ဖို့တိရစ္ဆာန်မွေးမြူရေးလုပ်ငန်းစီးပွားဖြစ်တိရစ္ဆာန်မွေးမြူရေးနဲ့တိရစ္ဆာန်တွေကိုသုံးပြီးစက်တက်တာတွေလိုလုပ်ငန်းတွေကတိရစ္ဆာန်တွေကိုနှင်းပန်းနှိမ့်ဆက်ရာရောက်တယ်လို့ယူဆတဲ့အတွက်ဒီလိုလုပ်ငန်းတွေရပ်တန့်ဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်တိရစ္ဆာန်အရေးစုတ်ထားတဲ့တားမွေးတွေရဖို့မွေးမြူရေးလုပ်ငန်းကို EU ဖွဲ့ဝင်နိုင်ငံချုပ်မှတားမြစ်ထားပြီးဖြစ်ပါတယ်တားမွေးကုန်သွယ်မှုကြောင့်တိရစ္ဆာန်အကောင်အထည်3.2 သန်းသေဆုံးရပြီဖြစ်ပြီးဒါမျိုးကိုရှောင်ကျဉ်ဖို့လူလူကျန်းမာရေးဥပဒေသဘာဝပတ်ဝန်းကျင်နဲ့အချင်းဒါရိုက်တာကဏ္ဍဆောင်ကနေသုံးသပ်ပြီးဥရောပတိုက်လုံးဆိုင်ရာအားလုံးပါဝင်တဲ့သတ်မှတ်ချက်တွေချဖို့လိုအပ်ကြောင်း Animal Naturalist တက်ကြွလှုပ်ရှားသူတွေကအဓိကထားထောက်ပြသွားခဲ့ပါတယ်ဗျာ
နိုင်ငံမျိုးတော်လေးမှာလွန်ခဲ့တဲ့နှစ်1000လောက်ကလူသားမှန်မီရုပ်ကျွင်း၅ခုကိုရှေးဟောင်းသူတေတွေကနိုဝင်ဘာလနောက်ပိုင်းတုန်းကတူဖို့တွေ့ရှိခဲ့ပါလေ။မပုတ်မတိုးအောင်စေးစိန်ထုတ်ပိုးထားတဲ့မှန်မီရုပ်ကျွင်း၅ခုဟာခလေးလေးယောက်နဲ့လူကြီးတယောက်ဖြစ်တဲ့အကြောင်းသူတေတွေကခံမှန်းထားပါလေ။ခရစ်တော်မွေးဖွားပြီးနှစ်900ကနေ1450 AD မှာပြည်ရင်းနိုင်ငံဗဟိုကန်ယူနဲ့ဒေသမှာနေထိုင်ခဲ့တဲ့အစ်မရင်ကျိမှုလက်ထက်လူအုပ်စုရဲ့မမ်မီယုံကျွင်းတွေဖြစ်တဲ့အကြောင်းသူတီတီတွေကသတ်မှတ်ကြပါလိမ့်။ဒီမမ်မီယုံကျွင်းတွေကိုဘဟိုရီမတ်တောင်ကြားကဟွာကာလာဖလော်ရီဒါရှီဟောင်းတူဖော်ရင်နေရာမှာရှာတွေ့ခဲ့ရလဲဖြစ်ပါလိမ့်။ဒါအပြင်ခရစ်တော်မမွေးဖွားမီနှစ်ပေါင်း3500 BC မန်ချေးရင်ကျိမှုလက်ထက်ကအလီကလေးတွေကိုလည်းသူတီတီတွေကရှာဖွေတွေ့ရှိခဲ့ပါလိမ့်ရှင်။
နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းသုံးသပ်ချက်နဲ့ဗဟုသုတအရာဝဲကဏ္ဍဆောင်ကို VOA မြန်မာပိုင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချက်ကိုတင်ပြပါမယ်ရှင်။ဂါဇာကမ်းမြောင်ကနေထွက်ပြေးဖို့ကြိုးစားနေကြတဲ့ပါလက်စတိုင်းအရာသားတွေကိုတတ်နိုင်တဲ့မြတ်အကအကွယ်ပေးသွားမယ်ဆိုတဲ့ပြောဆိုချက်အတိုင်းအစ္စရေးဘက်ကမဆောင်ရွက်နိုင်ခဲ့ဘူးလို့အမေရိကန်ကသတင်းတွေနဲ့ကပြောလိုက်ပါတယ်။ဂါဇာတလောမှာတော့တိုက်ပွဲတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေပြီးဂါဇာလူရေနေသမှ3000ရဲ့90ရာခိုင်နှုန်းဟာအိုးအိမ်ဆုံးခွာထွက်ပြေးနေကြတယ်လို့ကုလကပြောပါတယ်။တက်စီရင်းနှံတဘာဝတန်းငွေကြောင့်မီသူတို့လိုရုပ်ကျွင်းလောင်စာရဲ့အနာဂတ်အခန်းကဏ္ဍနဲ့ပတ်သက်လို့ COP28 ကုလရဲ့ဥရုယာတီညီလာခံမတင်းငွေတွေနဲ့ထိအမြင့်ကွာဟာမှုတွေကြီးမားနေသေးပါအမေရိကန်ဥရောပသမဂ္ဂနဲ့ကျွန်းနိုင်ငံငယ်လေးတွေအပါအဝင်နိုင်ငံပေါင်း80ကျော်ကရေနံသဘာဝတန်ခွေနဲ့ကြောင်မီတွေအသုံးပြုတာကိုတဖြည်းဖြည်းလျှော့ချသွားဖို့တိုးအားပေးနေပေမဲ့လို့ OPEC လို့ခေါ်တဲ့ရေနံထွက်နိုင်ငံများဖူပေါင်းဆောင်ရဲ့အဖွဲ့ဝင်နိုင်ငံတွေနဲ့မဟာမိတ်တွေကတော့ဆန့်ကျင်နေကြတာပါမြန်မာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူချင်းမဲအောင်လှိုင်ဟာတိုက်ပွဲတွေပြင်းထန်နေတဲ့အရှေ့မြောက်ဒေသအချက်အချာလာရှိုးမျိုးကိုတော့ရောက်ပြီးစစ်တပ်မိသားစုတွေစစ်ဘေးရှောင်ဒုက္ခသည်တွေကိုတွေ့ဆုံအားပေးစကားပြောခဲ့တယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ခီးစင်အတွင်းစစ်ရေးဆောင်ရွက်ကုကဲမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်မှုတော့မရှိသေးပါဘူး။ တဲ့အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မူတာတော့ကိုသားညုံဦးဖြစ်ပါတယ်ဒီကနေ့မနက်6နာရီနဲ့9နာရီတိအစီအစဉ်တွေကိုလိုင်းတုံမီတာ30နဲ့လိုင်းတုံမီတာ49နဲ့လိုင်းလာမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းပြီးတော့ကျန်းမာရွှင်လန်းကြပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနောင်လာပါ